Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2024ခုနှစ်ဇွန်လ10ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရုပ်သံတွေကိုစီစဉ်နေကိုစတင်ပြီးထုတ်လွှင့်နေပါပြီဗီဒီယိုကလည်း live တို့ပြီးတော့24 40နဲ့51 live လောက်ပြီးတော့190ပြည် VOE ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တပောင်သားပါ
Israel စစ်သက်ကဒဇဂန်လေးဦးကိုကယ်ထုတ်ခဲ့တဲ့စစ်စင်ရေးပြည်တဲ့နောက်တည့်ရက်တနင်္ဂနွေနေ့မှာတော့ Israel ကဂါဇာကိုဆက်ပြီးတော့စစ်ဆင်တိုက်ခိုက်နေပါတယ်။တနင်္ဂနွေနေ့ကလုတ်တဲ့ဥရောပပါလီမန်ရွေးကောက်ပွဲတွေမှာဂျာမနီနဲ့ Austria နိုင်ငံတွေမှာလက်ရဆုံပါတီတွေတိတိတသားအနိုင်ရလာနေတယ်လို့စစ်သားတွေမှာဖော်ပြပါတယ်။ American သမ္မတဂျိုးဘိုင်ဒန်ဟာပြည်ထောင်နိုင်ငံချစ်ကြည်ရေးခီးစဉ်အဆုံးသတ်ပြီး American ပြည်ထောင်စုကိုတနင်္ဂနွေနေ့ကပြန်လည်ထွက်ခွာလာပါပြီ။
အဲဒီလိုထိတ်တဲအောင်တရင်နေပြင်ထိုင်းနိုင်ငံကစေယုံတရုံမှာမြန်မာတယောက်သင်တန်းနဲ့ပြည့်အသက်ခံရပြီးထိုင်းတက်စိုးတခုမှာမြန်မာအကြောင်းသားတို့ရွှေစိတ်စုရတဲ့သတင်းဆောင်ပါတွေကိုလည်းကြားကြရမှာပါအပတ်စဉ်အစီအစဉ်မှာတော့ဒီမိုကရေစီဆွေးနွေးကကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်ခုရည်ဆုံးတော့ဒီကလစ်နဲ့ထိတ်တဲအောင်တရင်တွေကိုကိုသားညူကပြောပြပါမယ်
အစ္စရေးစစ်တပ်ကဒဇဂန်လေးဦးကိုကယ်ထုတ်ခဲ့တဲ့စစ်စင်ရေးပြီးတဲ့နောက်တည့်ရက်တနင်္ဂနွေနေ့မှာတော့အစ္စရေးကဂါဇာကိုဆက်ပြီးတော့စစ်စင်တိုက်ခိုက်နေပါတယ်။ဒဇဂန်လေးဦးကယ်ထုတ်ခဲ့တဲ့အစ္စရေးစစ်စင်ရေးအတွက်မှာပါလက်စတိုင်းသား284ဦးထက်မနည်းသေဆုံးပြီးတော့ကလင်းငယ်64ဦးအမျိုးသမီး58ဦးပါတယ်လို့ Hamas အစိုးရရဲ့ပြန်ကြားရေးယူကထုတ်ပြန်ခဲ့ပါတယ်။ဂါဇာမှာရှိတဲ့ El Nusayrat နေရာကိုအစ္စရေးကစစ်ဆင်ပြီးတော့ဒဇဂန်တွေကိုကယ်တင်တဲ့နေရာမှာအထူးတပ်ဖွဲ့ဝင်ရရှိသူသေဆုံးတယ်လို့အစ္စရေးစစ်တပ်ကထုတ်ပြန်ပါတယ်။အဲ့ဒီစစ်စင်ရေးမှာပါလက်စတိုင်းသားတရာအောက်သေဆုံးတယ်လို့သူတို့သိရပြီးတော့အဲ့ဒီလူတွေထဲမှာတိုက်ခိုက်သမားတွေဘယ်လောက်ပါဝင်လဲအရတားတွေဘယ်လောက်ပါလဲဆိုတာတော့မသိရဘူးလို့အစ္စရေးစစ်တပ်ကထုတ်ပြန်ခဲ့ပါတယ်။ဂါဇာရဲ့လေပိုင်းမှာရှိတဲ့ဘူရက်ရှေ့ကျမ်းနဲ့ဒယ်အယ်ဘလာမြို့တွေမှာစစ်စင်ရေးတွေဆက်ပြီးတော့လှုပ်ဆောင်ခဲ့ပြီးပါလက်စတိုင်းသနတ်သမားအတော်များများကိုချေမှုန်းပြီးတော့စစ်ဘက်ဆိုင်ရာအဆောက်အုံကိုလည်းဖျက်ဆီးပစ်ခဲ့တယ်လို့အစ္စရေးစစ်တပ်ထုတ်ပြန်ချက်မှာဖော်ပြပါတယ်။တနင်္လာနေ့ကတော့ Rafah အရှိဖက်ကျမ်းကိုအစ္စရေးတပ်ကားတွေဝင်ရောက်လာပြီးတော့ Hamas ဦးဆောင်တဲ့လက်နက်ကိုင်အဖွဲ့တွေနဲ့ထိတွေ့တိုက်ပွဲတွေဖြစ်ပွားနေတယ်လို့အဲ့ဒီနေရာတွေမှာပိတ်မိနေတဲ့ဒေသခံတွေကပြောပါရယ်ခင်ဗျာတနင်္လာနေ့မှာပဲလုပ်တဲ့ဥရောပပါလီမန်ရွေးကောက်ပွဲတွေမှာတော့ Germany နဲ့ Austria နိုင်ငံတွေမှာလက်ရဆုံးပါတီတွေတည်တာအားကောင်းလာနေတယ်လို့စစ်တမ်းတွေမှာဖော်ပြပါရယ်ဥရောပပါလီမန်အတွက်တနင်္လာနေ့မဲပေးမှုတွေမှာဂျာမနီရဲ့လက်ရှိအနေအားပါတီတွေကဦးဆောင်နေပေမဲ့လည်းဂျာမနီလက်ရာပါတီကနေရာပို့ပြီးတော့ရလာတယ်လို့စစ်တမ်းတွေမှာဖော်ပြလာပါလက်ရှိဂျာမနီဝန်ကြီးချုပ် Olaf Scholz ရဲ့ညွန်မောင်းဆွေးနွေးပွဲထဲမှာရှိတဲ့ပါတီ၃ခုလုံးဟာနေရာတွေအတော်များများလည်းလွတ်ရတယ်လို့စစ်တမ်းမှာဖော်ပြပါတယ်လူရေတန်း450ကိုကုစားပြုတဲ့ဥရောပပါလီမန်မှာလက်ရာပါတီတွေပို့ပြီးတော့အနိုင်ရလာလိမ့်မယ်လို့ခန့်မှန်းချက်တွေအတိုင်းပဲယူကောက်ပွဲအကြိုရလက်စစ်တမ်းတွေမှာအခုလိုတွေ့ရတာပါဩစတေးလျမှာတော့လက်ရလွတ်မြောက်ရေးပါတီကအနိုင်ရမဲ့သဘောမှာရှိနေတယ်လို့လည်းရွေးကောက်ပွဲရလဒ်စစ်တမ်းတစ်ခုမှာဖော်ပြနေပါတယ်။ဂျာတာရီနီကမဲပေးခဲ့တဲ့နယ်သာလန်နိုင်ငံမှာတော့ရွှေပြောင်းဝင်ရောက်သူတွေကိုစန့်ကျင်တဲ့အမျိုးသားရေးပါတီကဥရောပပါလီမန်အတွက်ဒီနယ်သာလန်နိုင်ငံကိုစားပြု29နေရာမှာ9နိုင်ငံရ9နေရာအနိုင်ရဖို့ရှိတယ်လို့ရွေးကောက်ပွဲရလဒ်စစ်တမ်းတွေမှာဖော်ပြနေပါတယ်။ဒါကြောင့်မလို့အခုဥရောပပါလီမန်တက်မှာတော့ဥဒုယသည်ပြောင်းလဲမှုကိုဖြည့်ရှင်ရေးမူဝါဒတွေတွေးလာပွဲရှိပြီးတော့ဥရောပသမဂ္ဂတွေကိုရွှေပြောင်းဝင်ရောက်လာမှုကိုကန့်တတ်တဲ့ဆောင်းမှုတွေကိုပို့ပြီးတော့ထောက်ခံလာမယ့်အခြေအနေစိုက်လာပါတယ်။ယူကရိန်းနိုင်ငံကရုရှားတဲ့ကိုအမေရိကန်ထောက်ပံ့ပေးထားတဲ့လက်နက်တွေနဲ့ပစ်ခတ်ဖို့အမေရိကန်ဘက်ကအကန့်အသတ်ခွင့်ပြုပေးပြီးတော့နောက်တည့်ရက်နောက်ပိုင်းမှာတော့ယူကရိန်းနိုင်ငံခါခစ်ဒေသကိုရုရှားထိုးစစ်တွေတန့်သွားစေတယ်လို့သမ္မတအင်ပီရိုရဲ့မျိုးသားလူညိုရေးချန်ပီဂျက်ဆူလီဗန်ကပြောပါတယ်။ခါကီဖ်ဒေသဟာချင်းချောက်မှုနဲ့ရင်ဆိုင်ရုံရှိနေပေမဲ့ပြီးခဲ့တဲ့ရက်ပိုင်းအတွက်မှာမြေပြင်မှာရုရှားကတိတိကျကျတိုးတက်မှုတွေမရခဲ့ဘူးလို့သမ္မတယုံရဲ့မျိုးသားလူညိုရေးချန်ပီဆူလီဗန်က CBS ရုပ်သံဌာနနဲ့အင်တာဗျူးမှာပြောဆိုသွားတာပါ။ယူကရိန်းနဲ့ရုရှားနဲ့နေချင်းဆက်တဲ့ခါကီဖ်ဒေသကိုကာကွယ်ဖို့အမေရိကန်လက်နက်တချို့အသုံးပြုခွင့်ပေးခဲ့တယ်လို့ဆူလီဗန်ကပြောပါတယ်။အခုလိုထောက်ပံ့ထားတဲ့လက်နက်တွေနဲ့ယူကရိန်းဘက်ကရုရှားကိုတိုက်ခိုက်မယ်ဆိုရင်နေတိုးစစ်မဟာမိတ်အဖွဲ့နဲ့ရုရှားထိတိုက်တွေ့လာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေရှိခဲ့တာပါ။ကခစ်ဒေသနဲ့ဆက်နေတဲ့ရုရှားပိုင်နယ်ထက်ကိုကုလထောက်ပံ့ထားတဲ့လက်နက်တွေအကန့်အသတ်ထားအသုံးပြုခွင့်ပေးခဲ့တဲ့အမေရိကန်ပြည်ထောင်စုလိုပဲပြင်သစ်နဲ့ဂျာမနီလိုမျိုးတခြားနေတိုးမဟာမိတ်တွေကလည်းယူကရိန်းကိုအလားတူသူတို့ရဲ့လက်နက်တွေနဲ့ရုရှားနိုင်ငံတွေကိုတိုက်ခိုက်မှုမှာအကန့်အသတ်ထားပြီးတော့အသုံးပြုခွင့်ပေးခဲ့ပါတယ်။အခုဒီဆုံးဖြတ်ချက်တွေဟာဥရောပမှာပြိပခါပိုးပြီးတော့ကျေပြန့်လာစေလိမ့်မယ်လို့ရုရှားဘက်ကတော့သတိပေးနေပါတယ်ခင်ဗျာ။
န်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တိုင်းရဲ့မနက်ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေတာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာပြင်သစ်နိုင်ငံချစ်ချီခီစဉ်ကိုဆုံးသက်ပြီးတော့အမေရိကန်ပြည်ထောင်စုကိုတနင်္ဂနွေနေ့ကပြန်လည်ထွက်ခွာလို့လာပါပြီ။ပြင်သစ်ကနေပြီးတော့မထွက်ခွာခင်လေးမှာတော့ပြင်သစ်မှာရှိတဲ့ဒီအမေရိကန်စစ်သင်းကျိုင်းကိုတွားပြီးရောက်ပြီးတော့ဂါဝရပြုပါတယ်။သူ့ရင်သမ္မတဖြစ်တဲ့ဒေါ်နယ်ထရမ့်တုန်းကတော့သူ့ပြင်သစ်ခီစဉ်အတွင်းအဲ့ဒီကိုမတွားရောက်ခဲ့ပါဘူး။ပရစ်မြို့ပြင်ကနေပြီးတော့တနင်္လာရက်တွားရတဲ့အဲ့ဒီအမေရိကန်စစ်သင်းကျိုင်းမှာတော့ပထမကမ္ဘာစစ်အတွင်းကတိုက်ပွဲတွေကျခဲ့တဲ့အမေရိကန်စစ်သည်2200ကျော်ကိုအမှတ်တရထားတဲ့ကြောက်တိုင်တွေရှိအောက်မေ့ပွဲထိမှတ်နေရာမှာသမ္မတဘိုင်ဒန်ကနေပြီးတော့ပန်းခွေချအလေးဂုဏ်ပြုခဲ့ပါတယ်။အမေရိကန်စစ်သင်းကျိုင်းကိုတွားရောက်ခဲ့တဲ့ဒီကိစ်ဟာကမ္ဘာမှာအမေရိကန်ပြည်ထောင်စုရဲ့အခမ်းကဏ္ဍကိုထင်ဟပ်စေတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။မဟာမိတ်တွေနဲ့အတူဆက်ရှိနေဖို့မဟာမိတ်တွေကိုတိုးမြှင့်သွားဖို့နေတိုးဖွဲ့ကိုဆက်ပြီးတော့အားကောင်းခိုင်မာစေဖို့အရေးကြီးတယ်လို့သမ္မတဂျိုးဘိုင်ဒန်ကအဲဒီမှာပြောပါတယ်။သမ္မတဘိုင်ဒန်ဟာဒုတိယကမ္ဘာစစ်အတွင်းမဟာမိတ်စစ်သည်တွေဥရောပကိုထိုးစစ်ဆင်တဲ့ D-Day 280ပြည့်အထိမ်းအမှတ်ဖြစ်တဲ့အခုပြင်သစ်ခီးစဉ်ရောက်လာတာဖြစ်သလိုပဲအမေရိကန်နဲ့ပြင်သစ်ကြားမဟာမိတ်ဖြစ်မှုအထိမ်းအမှတ်ကိုလည်းပြသခဲ့ပါတယ်ခင်ဗျာ။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာဝန်ကြီးချုပ်တတိယသက်တမ်းအတွက်ဒီ New Delhi မှာရှိတဲ့သမ္မတနန်းတော်မှာတနင်္လာနေ့တုန်းကကြံသက်စာဆိုပါတယ်။ဒါပေမဲ့လည်းဒီတစ်ခေါက်သက်တမ်းမှာတော့အရင်ကလောက်ထောက်ခံမှုတိတ်မရခဲ့ပဲနဲ့ညွန်မောင်းဆွေးရကြီးခဲ့သူဖြစ်လာတာပါ။သူဥဆောင်တဲ့ BJP ပါတီဟာလွှတ်တော်ထဲမှာအပြတ်သက်မရှိထားတော့လက်ရှိမှာတော့သူဟာမဟာမိတ်ပါတီတွေကိုအားကိုးအားထားပြုရမယ့်အခြေအနေမှာရောက်နေပါတယ်။ဒီမိုကရေစီသဘောအရအများစုရဖို့ရည်ကြည်ပေမဲ့လည်းအားလုံးတစိမ့်တဝမ်းတဲ့သဘောတူညီမှုရဖို့ဆိုတာမဖြစ်မနေကိစ္စရဖြစ်တယ်လို့တောက်ချနေမဟာမိတ်တွေနဲ့စီဝေးတစ်ခုအတွက်မှာဝန်ကြီးချုပ်မူဒီကပြောဆိုခဲ့ပါတယ်။လာမယ့်ဆွေးနွေးပွဲမှာတော့အားလုံးသဘောတူညီချက်ယူဖို့ဆိုတာကတော့သူ့အတွက်ဆန်းသက်ချက်တစ်ခုဖြစ်လာလိမ့်မယ်လို့သုံးသပ်သူတွေကတော့ခံမှန်းပါတယ်။ကြီးမားတဲ့ရည်မှန်းချက်တွေကိုဆောင်ရွက်ဖို့ရက်တရအစီအစဉ်တရသူပြင်ထားတယ်ဆိုပြီးတော့ယူကော့ဘွဲအချို့ကာလာရီတုံးကလူလူစီဝေးပွဲတွေမှာရောမင်းမြန်ကန်တွေမှာပါသူပြောခဲ့ပါတယ်။အိန္ဒိယနိုင်ငံတွင်ထုတ်ကုန်တိုးမြှင့်ဖို့နဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဆွဲဆောင်ဖို့အတွက်ပြုပြင်ပြောင်းလဲမှုတွေမှာမဟာမိတ်တွေကိုပဲဆွဲခေါ်နိုင်လိမ့်မယ်လို့သုံးသပ်သူကယူဆပါတယ်။ဝန်ကြီးချုပ်မိုဒီဟာအိန္ဒိယနိုင်ငံကို2049ခုနှစ်မှာထုတ်ကုန်စွာအကောင်နဲ့ဖွံ့ဖြိုးပြီးနိုင်ငံတစ်ခုဖြစ်လာစေဖို့ရည်မှန်းထားတာပါ။ဒါကြောင့်လည်းရုရှားနဲ့ဆက်ဆံရေးမှာထိန်းထားသလိုအင်ဒီဂျင်နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုတွေနဲ့နီးကပ်တဲ့ဆက်ဆံရေးဖြစ်ဖို့ဆိုတာသူ့မဟာမိတ်တွေကြားထဲမှာကြေကြေပြတ်ပြတ်သဘောတူညီမှုရထားပြီးလို့ယူဆကြပါတယ်ခင်ဗျာ။အီရန်နိုင်ငံမှာတော့သဘောထားတက်မှသူလွှတ်တော်ဥက္ကဋ္ဌတစ်ကိုအီရန်နိုင်ငံရဲ့ထိန်းချုပ်ရေးကောင်စီကအတည်ပြုပေးလိုက်တယ်လို့ပဲ။လာမယ့်ဂျွန်လ28ရက်ရွေးကောက်ပွဲအတွက်ဝင်ရောက်ရှင်ပြိုင်မဲ့သမ္မတကုစရေလောင်9ဦးကိုလည်းအတည်ပြုပေးခဲ့ပါတယ်။လင်းပြကြပြီးတော့တည်ဆုံခဲ့ရတဲ့သမ္မတအီဘရာဟင်ရေစိအတွက်နေရာကိုရှင်ပြန်ကြရမှာဖြစ်ပါတယ်။ဒါပေမဲ့လည်းလူကြိုက်များထင်ရှားတဲ့ရခိုင်သမ္မတဟောင်းမမ္မုတ်အမတနီချက်ကိုတော့သမ္မတကုစလေလောင်းဖြစ်ထပ်မံရှင်ပြန်ခွင့်ပိတ်ပင်လိုက်ပါတယ်။အီရန်နိုင်ငံရဲ့ဒီထိန်းချုပ်ရေးကောင်စီရဲ့အခုဆုံးဖြတ်ချက်ကြောင့်အီရန်အုပ်ချုပ်ခေါင်းဆောင်ကြီးအယက်ထိုလာအလီခမနီယုံကြည်အားထားရတဲ့ကွယ်လွန်သူသမ္မတနေရာမှာအတွက်ဒီနှစ်ပတ်ကြာရွေးကောက်ပွဲစည်းရုံးမှုတွေကိုစတင်ခွင့်ပြုလိုက်တဲ့သဘောလည်းဖြစ်ပါတယ်။အီရန်နိုင်ငံထိန်းချုပ်ရေးကောင်စီကိုအီရန်ခေါင်းဆောင်ခမနီကဥဆောင်ပြီးတော့ဗာဒိုင်းခေါင်းဆောင်တွေဥပဒေပညာရှိတွေနဲ့ဖွဲ့ထားတာဖြစ်ပြီးအခုလိုတိုင်းပြည်ဒီတိုင်းပြည်ရဲ့ကုစလေရွေးကောက်ခံသူတွေကိုသူကအတည်ပြုပေးခဲ့ရပါတယ်။ရွေးကောက်ပွဲစည်းရုံးမှုတွေမှာအီရန်နိုင်ငံပိုင်ရုပ်တံဌာနတွေကနေပြီးတော့ကုစလေတွေရဲ့မိကွန်းတွေအပြိုင်စကနာစစ်ထိုးပွဲတွေလုပ်ကြမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့မှုတွေကြောင့်ထိခိုက်နေရတဲ့နိုင်ငံစီးပွားရေးကိုတိုးတက်လောက်အောင်ဆောင်ရွက်မယ်လို့ကုစလေအားလုံးလူလူကကတိပြုပြောဆိုပေမဲ့အသေးစိတ်ကိုတော့ပြောဆိုတာမရှိပါဘူးခင်ဗျာ။
ထိတ်တရအောင်သတင်းတွေကိုကိုသားညူကကြေညာပေးကြတာပါခုတော့သတင်းစောင့်ပါတွေကိုတင်ပြပါမယ်ထိုင်းနိုင်ငံခွန်ကယ်မြို့ရှိပြည်သူ့စေုံကြီးမှာဆေးုံတက်နေတဲ့မြန်မာနိုင်ငံသားကိုပြစ်တက်ခဲ့သူပါထိုင်းရဲတပ်ချက်ကြီးတူဖြစ်ပြီးသူကခွန်ကယ်ရဲစခန်းမှာမိသားစုနဲ့တူလာရောက်အဖမ်းခံခဲ့တယ်လို့ခွန်ကယ်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
ထိုင်းနိုင်ငံခွန်ကယ်မြို့ကဆေးုံကြီးမှာအကြိတ်ခွန်းဆက်ကူတာဖို့ဆေးုံတက်နေတဲ့အသက်29နှစ်အရွယ်မြန်မာနိုင်ငံသားကိုကျော်စွာအောင်ရဲ့ဦးခေါင်းကိုဇွန်လ9ရက်နေ့မနေ့အစောကြီးမှာတနက်နဲ့ပြစ်ခတ်ပြီးတိန်းဆောင်သွားသူကတော့ရဲတပ်ချက်ကြီးတဦးဖြစ်ကြောင်းသူဟာရဲစခန်းမှာလာရောက်အဖမ်းခံခဲ့တယ်ဆိုပြီးခွန်ကယ်ခရိုင်ရဲမှူးအနူဝစ်သောဝါနပူကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ်
ဖြစ်ဆက်ဆော်လောက်ကပူတော့ရဲ့အဖမ်းဆော် ตอนนี้ก็ยังสับสนในเรื่องประเด็นในเรื่องว่า
คุณหลวงโยมรู้แต่หมดเพียบว่าอะไรเจ้าเย็นมาโอ้ส่งงานพอตรงนี้มาเลยคุณเชื่อมาเตียกันฮะใส่ชุดทวีบีถ้าส่งเจตีกันเลยชุดทวีนี่มาดีเลยเตียกันอ่ะรอดอดาใส่มาที่ไหนเพียบีเปลี่ยนมีราลูถ้าส่งเจ้าเย็นมูกับเจ้าส่งตัวกันมาเลยคงแกเย็นจะพ่อเย็นที่กันเนี่ยทบอย่างเงี้ยเลยตอนนี้น่ะเชื่อมเว้ยมารอลูตามุจูลอนดูเยียยาชีวีระพงหามีตาสุวินเนี่ยดูเยสคันมาลายอกอพันธ์กันเกบีตู้วินคันทั่วสู่เจ็ดดิโกเปียวปะแกยามารอเมียนมาနိုင်ငံသားကိုအခုလိုမျိုးပြစ်ခတ်ခဲ့တာဟာစေယုံတက်နေတဲ့သူ့ရဲ့ဖခင်ဖြစ်သူနဲ့ကဲ့ရဲ့ကလေးမှာရောက်နေတဲ့မြန်မာနိုင်ငံသားဟာသူ့ဖခင်ကိုရိုင်းပြစွာအော်ဟစ်ဆက်ဆန္ဒမျိုးကိုစိတ်ဆိုးပြီးအခုလိုမျိုးလက်လွန်သွားခဲ့တာဆိုပြီးဝန်ခံသွားခဲ့တယ်လို့ဆိုပါတယ်ဒါအပြင်တရားခံရဲရာရှိဟာစိတ်ကြယောဂာနဲ့စေးတောက်နေရတယ်လို့လည်းရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဒီလိုထုတ်ပြန်မှုအပေါ်မှာတော့ဝေဖန်မှုတွေရှိနေပြီးလူသတ်မှုကျူးလွန်သူရဲတပ်ချက်ကိုအမှုပေါ်အောင်လုပ်တာလို့လည်းထိုင်းသတင်းတွေမှာဝေဖန်မှုတွေရှိနေပါတယ်။တနက်နဲ့အပြစ်ခတ်ခံရတဲ့မြန်မာနိုင်ငံသားဟာရနေတဲ့အထိဂိမ်းများစော့ပြီးတခြားသူတွေကိုအနှောက်ယှက်ဖြစ်တာတွေရှိခဲ့ကြောင်းလူသတ်မှုကျူးလွန်တဲ့ရဲတပ်ချက်မိသားစုဘက်ကလည်းထွက်ဆိုကြသလိုဒီလိုပြုံမှုချက်တွေကပတ်ဝန်းကျင်ကိုအနှောက်ယှက်ပေးတာမျိုးဖြစ်စီပေမဲ့တနက်နဲ့ပြည့်ရလောက်အောင်ပြုံမှုကျူးလွန်တာမဟုတ်ဘူးလို့လည်းသေဆုံးသူနဲ့ဤဆက်သူတွေကပြောဆိုခဲ့ပါတယ်။သေဆုံးသူကတော့အသက်29နှစ်အရွယ်မြန်မာနိုင်ငံသားဖြစ်ပြီးတနက်နဲ့ပြစ်ခတ်သူကတော့အသက်34နှစ်အရွယ်ထိုင်းရဲတပ်ချက်တဦးဖြစ်ပါတယ်။လက်တလုံးမှာတော့တနက်နဲ့ပြစ်ခတ်ခဲ့တဲ့ထိုင်းရဲကိုလူသတ်မှုတရားမဝင်လက်နဲ့ကင်ဆောင်မှုတွေနဲ့အမှုဖွင့်ထားကြောင်းခွန်ကေရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ရှင
်ခုတော့ခြားထိုင်းသတင်းပုဂ္ဂိုလ်ဆက်လက်တင်ပြပါမယ်ထိုင်းနိုင်ငံဘန်ကောက်မြို့က King Mongkut University Technology မှာဂျော်နာရှိရဲ့နေ့ကထိုင်းနိုင်ငံနိုင်ငံအဆင့်ကျောင်းပေါင်းစုံသိပ္ပံပညာဆိုင်ရာပြိုင်ပွဲကိုကျင်းပခဲ့ပါတယ်အဲ့ဒီပြိုင်ပွဲမှာမြန်မာပြည်သားရွှေပြောင်းအလုပ်သမားမိဘကဝေးဖွားလာခဲ့တဲ့မွန်လူမျိုးကျောင်းသားလေးတူကလည်းရွှေစိတ်စုရရှိခဲ့ပါတယ်အပြည့်စုံကိုမတ်ညွညွလွင်ကဘန်ကောက်ကနေပြောပြထားပါတယ
်
ထိုင်းနိုင်ငံ KMUDT ကင်းမောင်းကိုသိပ္ပံနဲ့နီးပညာတက္ကသိုလ်မှာကျင်းပခဲ့တဲ့သိပ္ပံပညာရဆိုင်ရာပြိုင်ပွဲမှာရွှေတစိမ့်စုရရှိကြသူတွေထဲမှာချစ်မင်းကိုကိုတူလဲပါဝင်ပါတယ်။ထိုင်းတနိုင်ငံလုံးကခရိုင်အဆင့်လက်ရွေးစင်ကျောင်းသားတွေဝင်ရောက်ရှင်ပြိုင်ကြတဲ့နိုင်ငံအဆင့်ပြိုင်ပွဲမှာအခုလိုရွှေတစိမ့်ရရှိခဲ့တာပါ
။ဒီပြိုင်ပွဲလေးကကြတော့နိုင်ငံအဆင့်ထိုင်းနိုင်ငံအဆင့်ပြိုင်ပွဲလေးဖြစ်ပါတယ်။ဆိုတော့ထိုင်းနိုင်ငံနေအနှားကအကြောင်းသားတွေပေါင်းစုံလာရောက်ရှင်ပြိုင်တဲ့ပြိုင်ပွဲလေးဖြစ်ပါတယ်ဆိုတော့ဒီပွဲကကြတော့တိတ်ပြန်လိုင်းနဲ့ဆိုင်ရာပြိုင်ပွဲလေးဖြစ်ပါတယ်ဒီစုကကြတော့ထိုင်းနိုင်ငံမှာရှိတဲ့ဆိုင်းနဲ့မက်သမက်တစ်တက်တဲ့အကြောင်းသားတွေအားလုံးရဲ့လိုလားရှင်တဲ့စိတ်ရွှေတစိတ်ရွှေတစိတ်စုလေးဖြစ်ပါတယ်ဒီ science project နဲ့ပတ်သက်တဲ့ပြိုင်ပွဲတွေမှာကျွန်တော်ပြန်ခဲ့မှုတယ်အဲ့ဒီကျွန်တော်ပြန်ခဲ့တဲ့အတွေ့အကြုံတွေအားလုံးကိုကျွန်တော်တဖြည်းဖြည်းနဲ့စုစည်းပြီးလို့ရှိရင်ကျွန်တော်ကစုစည်းပြီးတော့ကျွန်တော်ယခုဒီပြိုင်ပွဲမှာလာရောက်ရှင်ပြန်ပြီးရွှေတစိမ့်စုကိုအောင်မြင်စွာနဲ့ရရှိခဲ့တာဖြစ်ပါတယ်နိုင်ငံအစည်းအဝေးလေးဆိုတော့ကျွန်တော်လေးအရင်ဝမ်းသာမိပါတယ
်ချင်းမင်းကိုကိုကိုမြမပြည်သားရွှေပြောင်းအလုသမားမိဘတွေကထိုင်းနိုင်ငံမှာမွေးဖွားခဲ့တာဖြစ်ပြီးငယ်စဉ်ကတော့မြမရွှေပြောင်းအလုသမားတွေရဲ့သားသမီးတွေအတွက်ဖွင့်ထားတဲ့ထိုင်းနိုင်ငံတောင်ပိုင်းဖန်ငါမြို့ကအကြောင်းကလေးမှာနေခဲ့ရတာပါ
ကျွန်တော်အဖေအမေကတော့မွန်ပြည်နယ်ဘလူးဂျွန်းမှာအဖေနာမည်ကတော့ဦးစိုးဝင်းပါအမေနာမည်ကတော့ဒေါ်ဒီတိုင်းမြင့်ပါမူဂျိုတုန်ငယ်တန်းနေပြီလို့ရှိရင်ကျွန်တော်က၈တန်းအထိကို FED မှာဖွင့်လှစ်ထားတဲ့ FED Foundation for Education and Development ရဲ့ဖွင့်လှစ်ထားတဲ့ဒီ Unified Learning Center အကြောင်းမှာကျွန်တော်၈တန်းအထိအောင်မြင်ပြီးကျွန်တော်ထိုင်းကျောင်းကိုဆက်လက်ပြီးတော့ဆက်လက်ခဲ့ရတာဖြစ်ပါတယ်တရှိထိုင်းနိုင်ငံတောင်ပိုင်းဖန်ကားခရိုင်မှာဖွင့်လှစ်ထားတဲ့ထိုင်းအစိုးရထက်တန်းကျောင်းမှာကျွန်တော်ဆနေတန်းကိုသိပ္ပံလိုင်းနဲ့သင်္ချာလိုင်းကိုပညာသင်ယူနေတာဖြစ်ပါတယ
်အခုလိုရွှေတစိမ့်စုရတဲ့အတွက်ဆရာဖြစ်သူကလည်းဂုဏ်ယူရပါတယ်လို့ဆိုပါတယ
်ครับก็รู้สึกภูมิใจครับภูมิใจในตัวลูกศิษย์นะครับแล้วก็ภูมิใจแทน
ตู้อึดเยอะกုံอยู่มิบาเรနိုင်ငံအဆင့်အထိလာရောက်ရှင်ပြိုင်နိုင်တဲ့အတွက်သူ့ကိုလည်းကျေးဇူးတင်ပါတယ် တက္ကသိုလ်ဝင်ခွင့်အတွက်အခုလက်ရှိနိုင်ငံအဆင့်ထိလာရောက်ရှင်ပြန်ရတဲ့အတွက်အများကြီးဝမ်းသာတာပါသူ့ကိုဒီအဆင့်အထိရောက်အောင်သင်ပေးနိုင်လို့လည်းအများကြီးဝမ်းသာမိပါတယ်လို့ပြောသွားတာပါ
မီโอกาสได้เป็นส่วนหนึ่งในการที่ทําให้เราประสบความสําเร็จในครั้งนี้ครับ
ไอมอนปีม6ได้รับรางวัลชนะเลิศนายพิชินโกโก้นายทาว
ิชิมินโกโก้ก็รออนาคตมาตั้วเป็นสัญญาเสียวินตู้ဖြစ်လာအောင်ကြိုးစားသွားမှာဖြစ်ပြီးသူကျွမ်းကျင်တဲ့ပညာနဲ့အားလုံးကိုအကျိုးပြုသွားမယ်လို့ဆိုပါတယ်
ကျွန်တော်ယခုထိုင်းအစိုးရအကြောင်းမှာသိပ္ပံနဲ့တင်ချလိုင်းကိုရွေးချယ်ပြီးတက်ခဲ့ပါတယ်ကျွန်တော်ရည်မှန်ချက်ကတော့အနာဂတ်မှာကျွန်တော်သွားဘက်ဆိုင်ရာဖြစ်ရှင်ပါတယ်ဒီသွားဘက်ဆိုင်ရာဖြစ်ရှင်တာအကြောင်းအရာများရှိပါတယ်အဓိကကျတော့ကျွန်တော်လူတိုင်းကိုကူညီပြုလို့ရှိရင်အသိပညာပေးရှင်တာပါကျွန်တော်ကထိုင်းလိုလည်းပြောလို့ရတယ်မြန်မာလိုလည်းပြောလို့ရတယ်အင်္ဂလိပ်လိုလည်းပြောလို့ရတယ်မွန်လိုလည်းပြောလို့ရတယ်ဆိုတော့ကျွန်တော်မှရှိတဲ့အသိပညာတွေအားလုံးကိုကျွန်တော်ကသွားဘက်ဆိုင်ရာ line နဲ့ပတ်သက်ပြီးသွားဘက်ဆိုင်ရာအကြောင်းကိုကျွန်တော်ကပြန်ပြီးလို့ရှိရင်အသိပညာပြန်ပေးချင်တာပ
ါထိုင်းနိုင်ငံရဲ့ပညာရေးဆိုင်ရာဥပဒေအရဘယ်နိုင်ငံသားပဲဖြစ်ဖြစ်တရားဝင်နေထိုင်ခွင့်ရှိသူရောတရားမဝင်နေထိုင်သူရောအကြောင်းကြီးအရွယ်ကလေးငယ်တွေအားလုံးဟာအခြေခံပညာကို15နှစ်အခမဲ့သင်ကြားနိုင်ခွင့်ရှိတာပါရှင်ကျမညညလွန်ပါ
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အကျက်အတဲကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကကလေးလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲချားကတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်ကတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
ခုတော့ bus စီစဉ်တွေကိုတင်ပြပါတော့မယ်။မြန်မာနိုင်ငံတဝန်းနယ်မြေတွေအကြီးအကျယ်ဆုံးရှုံးလာနေတဲ့စစ်ကောင်စီအနေနဲ့အရက်သားတွေပေါ်မှာအညှို့နဲ့ပြစ်မှတ်ထားတိုက်ခိုက်တာတွေမလုပ်ဖို့ကျင်းပြည်မျိုးသားများကာကွယ်တပ်ဖွဲ့ KNDF ကတောင်းဆိုလိုက်ပါတယ်။ကျင်းပြည်မှာပြီးခဲ့တဲ့ November လကစတင်ခဲ့တဲ့တစ်လေးလုံးစစ်စီရေးပြီးတဲ့နောက်ပိုင်းမှာတိုးတက်မှုအခြေအနေရှိလာခဲ့တဲ့အကြောင်း KNDF ဥက္ကဋ္ဌ Computer က VOE ကိုပြောပါတယ်။တစ်ဖက်မှာလည်းလွန်မြောက်နယ်မြေဖြစ်လာတဲ့ကင်းပြင်းနဲ့ကိုပိုင်အုတ်ချုပ်ရေးရင်ဆိုင်နေရတဲ့စိန်ခေါ်ချက်တွေကိုမိုင်းကျဲတိုင်းက Zoom ကနေဆက်သွယ်မေးမြန်းထားတာကိုပြန်လည်ထုတ်လွှင့်လိုက်ပါတယ်ခင်ဗျာ
ကျွန်တော်တို့ရဲ့စီးရေးရမန်းချက်ပေါ့နော်ဒီ2024မှာအင်ပြန်ကြမယ်လို့ရမန်းထားတဲ့ဒီမန်ချက်ကိုတော့အခုဆက်လက်ပြီးမှအကောင့်တက်ပေါ်နေတော့ဖြစ်တယ်ဆိုတော့စီးရေးဖက်မှာကျွန်တော်တို့ဒီသူကောင်စီစတဲ့ကိုသူရဲ့တိုက်ရင်တပ်စခန်းတွေတဲ့ကိုပေါ့နော်ပြန်ထုတ်သွားအောင်ကျွန်တော်တို့ပြီးခဲ့တဲ့ကာလတစ်ချောက်လုံးမှာတိုက်ပွဲတွေတိုက်ခဲ့ပြီးမှဟိုဖိအားပေးနိုင်ခဲ့သလိုအခုရက်ပိုင်းဆက်မှာဆိုရင်ကျွန်တော်တို့ကဒီတိုက်ရင်စခန်းတွေကိုပေါ့နော်ပြီးသိမ်းနိုင်ဖို့ကျွန်တော်စူးစမ်းနေတယ်ဒါကြောင့်မလို့ဖားဆောင်တွေမှာတိုက်ပွဲတွေပြင်းထန်နေပြီးမှဖားဆောင်မှာရှိနေတဲ့တိတုံကတိုက်ရင်ကိုပေါ့နော်ဒါအပြည့်ပြတင်မုံနိုင်ဖို့အတွက်ကျွန်တော်စူးစမ်းနေသလိုမိုးပြဲဘက်မှာလည်းပေါ့နော်ဒါတိုက်ပွဲတွေပြင်းထန်ပြီးမှမိုးပြဲမှာလည်းလင်းနေနေတိုက်ရင်ကိုပေါ့နော်ဒါအပြည့်ပြတိုက်ပွဲတိုက်နိုင်ဖို့ကျွန်တော်စူးစမ်းနေတဲ့အခြေအနေမျိုးရှိပါတယ
်မြို့သိမ်းတိုက်ပွဲတွေပေါ့နော်နေမြေသိမ်းတိုက်ပွဲတွေအနေထားရချင်းရင်ဒီအခုကင်းဒီမှာအနေထားဘယ်လိုလဲရှင
်ဟုတ်ကျွန်တော်တို့ရဲ့ဒီစစ်ခုနပြောသလိုပေါ့နော်စစ်ကောင်စစ်သားတွေရဲ့တိုက်ရင်စခန်းတွေပေါ့နော်အလုံးစုံ6ခုလောက်ပဲကျန်တော့တယ်အဲ့ဒီ main center 6ခုလောက်ကိုကျွန်တော်တို့ကအပြတိုက်နိုင်ဖို့ကျွန်တော်စူးစမ်းနေတဲ့အခြေအနေမျိုးဖြစ်တယ်အဲ့တော့ဘယ်အားတွေကိုအရင်ဦးစားပေးပြီးမှပေါ့နော်မြစ်ပြချင်မုံမလဲဆိုတာကတော့ကျွန်တော်တို့ရဲ့အစီအစဉ်ဒီဟာအပိုင်းဖြစ်တဲ့အတွက်ပေါ့နော်အဲ့ဒီပုံမှာအထူးတလဲပေါ့နော်ထုတ်ပြောစရာမဖြစ်သေးဘူးဒါပေမဲ့ခုနပြောတဲ့မြို့တွေတော်တော်များကိုပေါ့နော်ဒီ2024တက်မှာဆက်လက်ပြီးမှပေါ့နော်ချင်မုံနိုင်ဖို့ကိုကျွန်တော်စူးစမ်းနေတယ်အလွိုက်ကောကလည်း one of the target ပေါ့နော် area ဖြစ်တယ်အဲ့ဒီ target area ကိုတော့ကျွန်တော်တို့ဆက်ပြီးမှတင်မုံနိုင်ဖို့ပေါ့တော့ဒါ လှုပ်ဆောင်သွားမယ်အနေအထားမျိုးရှိပါတယ်ဗျာဟုတ်
အဲ့တော့စစ်ကောင်စီအနေအထားကစစောပြောသွားတယ်ဆိုလို့ရှိရင်တစ်ဖက်မှာလည်းသူတို့တွေကစစ်မျက်နှာတွေများနေတော့တခြားပြည်နယ်တွေမှာလည်းများနေတဲ့ခါကျတော့အခုခီနီမှာစစ်ကောင်စီတပ်တွေလှုပ်ရှားမှုတွေကတိတ်မရှိတဲ့လောက်ဖြစ်တယ်လို့ဒါပေမဲ့တစ်ဖက်မှာလည်းသူတို့ကအင်အားဖြည့်ဖို့လည်းစ조사နေတာတွေရှိနေတော့တကယ်တမ်းဟိုစစ်ကောင်စီအားကစစ်ကောင်စီတပ်တွေရဲ့အင်အားကပြစ်ထင်းနိုင်အောင်ပေါ့နော်သူတို့ကြိုးပမ်းနေတဲ့အခြေအနေကဘယ်လိုရှိလဲရှင
်စစ်ကောင်စီတွေရဲ့ဒီအင်အားပြစ်ထင်းမှုကပေါ့နော်ပဲပုံမှန်တော့တိုင်းတားလို့ရလဲဆိုတော့ဒီလက်နဲ့ကြည့်ပြအားတွေနောက်ဒီလေရင်နဲ့ပေါ့နော်ထောက်ဖို့လုပ်တဲ့ဟာတွေရရင်နဲ့ထောက်ဖို့လုပ်တဲ့ဟာတွေကဒါအားနည်းလာတယ်ပဲလို့ကျွန်တော်ကခန့်မှန်းတယ်ဒါပေမဲ့ဒီလိုအားနည်းတဲ့အတွက်ပေါ့နော်ဒီလွယ်လွယ်လေးနဲ့ကျွန်တော်ဘက်ကအောင်မြင်မှုရသွားတဲ့အနေအထားမျိုးတော့မဟုတ်သေးဘူးပေါ့နော်စစ်ကောင်စီဘက်ကအင်အားအတိုင်းတားလေးတစ်ခုရှိတယ်သို့တော့လက်နဲ့ GPR တွေကအရင်ကာလတွေထက်အရန်နည်းသွားတယ်ပေါ့နော်နောက်တစ်ခုကမြပြင်းသွတ်စ်တွေမြတိဒီအတားအင်အားပြည့်တဲ့ကိစ္စတွေမှာပေါ့နော်ဒါအားနည်းနေသေးပဲဖြစ်တယ်အခုထိလုံလုံလောလောဖြစ်စည်းနိုင်တဲ့အနေအထားမျိုးမရှိသေးဘူးဒါကြောင့်မလို့လေသူတို့ရဲ့ဒီစစ်မှုမှန်းမနေရဥပဒေကိုပြတ်တမ်းပြီးမှတတ်တအင်အားအသည့်တွေစုဆောင်းနေတဲ့အခြေအနေမျိုးကိုပေါ့နော်ဒါစူးစမ်းနေသလိုကျွန်တော်တို့လည်းဆိုရင်ရှမ်းပြည်နယ်ထဲမှာရှိနေတဲ့ဒီပို့တွေပေါ့နော် PNO တတွေကိုပြည်သူစုတွေကိုဒါလည်းနေတတ်ဆင်ပြီးမှသူတို့နဲ့တူပေါ့နော်ဒါတိုက်ဖို့ကိစ္စတွေပေါ့နော်ဒါပြောနေတယ်လုပ်နေတဲ့အားတွေကိုတွေ့ရတယ်အဲ့တော့ဟိုစစ်ကောင်စီရဲ့အင်အားတွေကပေါ့နော်ဘယ်လောက်ထိအင်အားများလာပြီးမှဘယ်လောက်ထိဒီတင်မိုးရေးမှာပေါ့နော်ဒါတိုးတက်လာတယ်ဆိုတာကခံမှန်ရခဲ့ပေမဲ့အခုချိန်ထိတော့တိတိတသာပေါ့နော်တိုးတက်တဲ့အခြေအနေမျိုးတိတိတသာတိုက်ခိုက်ရေးစွန့်ရည်မြင့်လာတဲ့အခြေအနေမျိုးတော့မတွေ့ရသေးဘူးဒါကြောင့်မလို့ကျွန်တော်တို့ကဒီစီကျွန်တော်ဘက်ကပေါ့နော်ပြင်ဆင်မှုနဲ့ဒီသောမှုတွေကိုလည်းကျွန်တော်ဆက်မပြဆက်လုပ်နေတယ
်အဲ့ဒီခါမှာအခုစစ်ကောင်စီကသူတို့အသက်သွင်းလိုက်တဲ့ဟိုမဖြစ်မနေစစ်မှုထမ်းတဲ့ဥပဒေကြောင့်ပေါ့နော်ဒီ KNP နဲ့ဘက်ကိုထွက်လာတဲ့လူတွေရောရှိလားရှင်
တို့အဲ့ဒါကဟိုအထူးတလဲမဖြစ်ကြချင်ဘူးပေါ့နော်ဒါပေမဲ့တေချာတာကတော့စစ်မှုမထမ်းမနေရကြောင့်မလို့ပေါ့နော်ဒီလူတွေအများပြားကပေါ့နော်ဒီလူမြောက်နေနေလို့ယူဆရတဲ့နေရာတွေကိုသွားနေကြတဲ့ထက်မှာ KNP ကလည်းပါပါတယ်အဲ့ဒီတော့လည်းကျွန်တော်တို့ဟိုချူဆိုတယ်လူ၃မျိုးကိုကျွန်တော်တို့ဆိုရလိမ့်မယ်လို့ယုံကြည်တယ်။နံပါတ်၁ကတော့ကျွန်တော်တို့စီကိုလာပြီးမှစစ်မှုထမ်းလို့ရတယ်။နောက်တွန်လိုင်းတပ်ဖွဲ့မှပါဝင်ပြီးမှပေါ့နော်တွန်လိုင်းရေလုံငန်းလို့လို့တဲ့လူရဲလူငယ်လူရဲတွေပေါ့နော်ဒါတွေကကျွန်တော်တို့ဖိတ်ခေါ်တယ်လို့ကျွန်တော်တို့စီကိုလာပြီးမှပေါ့နော်စီဒီအန်အနေနဲ့သို့မဟုတ်လည်းဒီလုံအားအနေနဲ့ပေါ့နော်ဒီအုပ်ချုပ်ရေးပညာရေးတိုင်းမှာရေးမှလာပြီးမှတောင်းထမ်းဆောင်လို့တဲ့လူတွေလည်းဖိတ်ခေါ်တယ်လို့ကျွန်တော်တို့စီမှာလာပြီးမှခိုလုံလို့တဲ့လူတွေပေါ့နော်မိသားစုလိုက်ပြီးလူမှုစီပွားရေးတနေရာမှာပေါ့နော်လှုပ်လို့ရတဲ့အရာတွေကိုလာလောက်တာပဲဖြစ်ပေါ်တာဒါတွေကိုကျွန်တော်တို့ပြပြစစ်စင်းနေပေါ့နော်ဒီဟိုဘာလဲကျိုးဆုံနေပါတယ်ဒီလိုကျိုးဆုံတဲ့အတွက်လည်းဝန်ထုပ်ဘိုးတွေတော့ရှိပေမဲ့တစ်ဖက်မှာကတော့အားလုံးရဲ့ဌာနကြီးအားလုံးရဲ့ခိုလုံနိုင်တဲ့နေရာလေးတွေတခုပြတ်အောင်ပေါ့နော်ဒါ Trinity ကနေပြီးမှဆက်ဆက်ပြီးမှလှုပ်ဆောင်တယ်လို့ကျွန်တော်တို့နဲ့တူချိတ်ဆက်နေတဲ့တော်နိုင်အဖွဲ့ CTT ကလည်းဒီလိုလှုပ်ဆောင်နေတဲ့ပုံမှာပေါ့နော်ဒါကျွန်တော်တို့အတူတူလှုပ်ဆောင်နေခြင်းဖြစ်ပါတယ်အဲ့တော့စစ်မှုထမ်းနေရရဲ့ဆိုးဆက်တွေကိုကျွန်တော်တို့တနည်းအားဖြင့်ပေါ့နော်ဒါအပြုတ်သဘောအတွင်ယူပြီးမှပေါ့နော်ကျွန်တော်တို့ပြင်ဆင်မှုတွေနဲ့ချိဆက်လှုပ်ဆောင်မှုတွေပေါ့နော်ဒါလှုပ်ဆောင်နေပါတယ်ဗျဟုတ
်အဲ့တော့ဟိုပထမအစပိုင်းမှာပြောသွားရတဲ့မှာဒီစစ်တုံ့ပန်းတွေပေါ့စစ်ကောင်စီဘက်ကဒီစစ်တုံ့ပန်းတွေအများပြားရရှိရှိနေတဲ့အနေအထားနောက်တစ်ဖက်မှာလည်းလက်နဲ့ချပြီးတော့ဒီထွက်ပြေးလာတဲ့ဒီစစ်သားတွေရဲ့အခြေအနေပေါ့နော်အဲ့ဒီအရာကရော KNP နဲ့မှာဘယ်လိုရှိလဲရှင
်ဟုတ်ဒီလောလောလလအထက်မှာပဲဒီဖားဆောင်းမှာပေါ့နော်ကျွန်တော်တို့စစ်တပ်ပန်းအလုံးပေါင်း50ကျော်ပေါ့နော်ဒီဖန်စီတင်တင်ခဲ့တယ်ဘောလ်ကဲကနေဖားဆောင်းကိုလာပြီးမှတိုက်ကူဖို့ပေါ့နော်လာတဲ့စစ်ကြောင်းကိုကျွန်တော်တို့ပြတ်တိုက်နိုင်ခဲ့တဲ့အတွက်စစ်တပ်ပန်းတွေအများပြားရရှိစားတယ်ဆိုတော့အခုလက်ရှိစစ်တုပ်ပန်းတွေရောအရင်စစ်တုပ်ပန်းတွေအားလုံးကိုပေါ့နော်ကျွန်တော်တို့ကတစ်ခုံယုံတော်လကောင်းပေါ့နော်အရခုံယုံတော်လကောင်းပေါ့နော်သူတို့တွေတရားစွဲပြီးမှပြစ်ဒဏ်တွေပေါ့နော်တတ်မှတ်ပေးနေတယ်အဲ့တော့လူရင်အားဒီဖန်စီသိမ့်သိမ့်တဲ့လူတွေအရင်များတဲ့အတွက်ပေါ့နော်စုံစမ်းစစ်ဆေးမှုတွေအချိန်ယူပြီးမှလုပ်နေရတဲ့အခြေအနေလေးတွေရှိတယ်ပေါ့နော်ဆိုတော့အားလုံးပေါင်းဆိုရင်ဥပမာဆိုရင်အခုဖားဆောင်ကလူ50ကျော်နောက်ရှားတော့မှလည်း30ကျော်ပေါ့နော်ပြီးတော့လွယ်ကော်မှာလည်းပေါ့နော်50ကျော်တွေရှိခဲ့တဲ့လူရင်အားတွေကိုဒါအခုဒီဆောင်စစ်သိမှုတွေလုတ်ပြီးမှပေါ့နော်ဒီဟိုခုနပြောတဲ့ထိမ့်သိမ့်မှုတွေပေါ့နော်ဒါဆက်လုပ်နေရတော့မှဖြစ်တယ်ဒီလူတွေအားလုံးကိုကျွန်တော်တို့ကနံပါတ်1ကတော့ပေါ့နော်ဒီနိုင်ငံတကာ humanitarian ဥပဒေအတိုင်းသူတို့ရဲ့အသက်ရှင်ခွင့်ပေါ့နော်ဒီ war prisoner ဖြစ်တဲ့အတိုင်းသူတို့ကိုပေါ့နော်ဒီအစ်တုပ်ပန်းအရာပေါ့နော်ဒါထိမ့်သိမ့်ထားတာတွေရှိတယ်လို့တစ်ဖက်မှာတော့သူတို့ရဲ့အခွင့်အရေးကိုလည်းကျွန်တော်တိုင်းတာလေးတစ်ခုပေးပါတယ်သူတို့မိသားစုနဲ့ဆက်သွယ်ခွင့်တွေ တို့ရဲ့ဒီသောင်းနီတည်လဲပို့တွေ့ပေါ့နော်ဒါအတတ်နိုင်ဆုံးပံ့ပိုးမှုတွေကိုကျွန်တော်လုပ်နေတယ်လို့တို့ရဲ့ဆေးဝါးကုသမှုတွေလည်းပေါ့နော်ဒါဖြစ်နေပါတယ်အခုဖာဆောင်ဖက်မှာဆိုရင်ဒါအကြီးကျယ်တန်ရာရတဲ့ဟာ3ယောက်လောက်ရှိတယ်ကျန်တဲ့လူ40ကျော်လောက်ကလည်းအနည်းငယ်တန်ရာရတာရှိတယ်တန်ရာမရဘဲနေတာက3ယောက်4ယောက်လောက်ပဲရှိတယ်ပေါ့နော်ဆိုတော့ဒီလိုမျိုးအခြေအနေတွေကိုကျွန်တော်တို့ရင်ဆိုင်ပြီးမှပေါ့နော်ဒါဟိုဘာလဲကန့်သွင်းနေတယ
်အခုဒီလက်တလောမှာပေါ့နော်ဒီနေပြည်တော်တို့အော်ပြည်ဦးလွင်တို့မော်လမြိုင်တို့မှာအဲ့ short tight drone နေရဲ့နောက်ပြီးတော့ away thing drone နေနေဟိုပြစ်ခတ်တိုက်ခိုက်မှုတွေပေါ့နော်စေရေးရအရေးပါတဲ့နေရာတွေပြစ်ခတ်တိုက်ခိုက်တဲ့အနေအထားရောဒီကီနီပြည်နယ်မှာဒီစေရေးချိန်တွေရောရိုက်ခတ်မှုတွေရှိလားရှင်ဘယ်လိုဆက်ဆက်မှုတွေရောရှိနေလားရှင
်ဟုတ်ကျွန်တော်တို့တော်လိုင်းရာစုတဲ့အားလုံးကတော့အချိန်ဆက်ရှိရှိအလုံးလုံးနိုင်ဖို့ပေါ့နော်ဒါစူးစားနေစေပဲဖြစ်တယ်အဲ့တော့ခုလိုမျိုးဒီပြည်ဦးလွင်ဘက်မှာတော့တောင်တရားခုနဲ့ပြည်ရဟာရောဘောနေပြည်တော်မှာဒီdrone တွေနဲ့ရောဘောနော်ဒါတိုက်ခတ်တဲ့အရာတွေအလုံးကဒါကောင်းတယ်အခုလိုမျိုးဘောနော်ဒီဟိုဘာလဲကရင်ပြည်နယ်ဘက်မှာမြောက်ဒီမြို့ဘောနော်ဒါဝိုင်းထားပြီးမှစီးထားနိုင်တဲ့အရာတွေအလုံးကလည်းသိရရဘောနော်ဒါပြန်လာချိန်ဆက်မှုတွေရှိသလိုဟိုပြန်လာအဖြစ်ဘောနော်ကြိုးပြမှုတွေရှိတယ်သိရကတော့ဒီထက်ပိုသွားတဲ့အရာတွေကတော့ကျွန်တော်တို့မမျှော်လင့်တော့ဘူးဘာဖြစ်လို့လဲဆိုတော့စစ်ကောင်စီဘက်ကနေပြီးမှဒီဘုံကျဲတာတွေကတော့ဒါနေ့တိုင်းကြုံနေရတယ်ပြီးတော့ကျွန်တော်တို့ဒီခုနပြောလို့မျိုးပေါ့နော်ဒီထင်တဲ့လူတွေဖန်စီတပ်ဖြတ်တာတွေကနေရာတိုင်းမှာပြင့်နေတဲ့အတွက်ပေါ့နော်ဒါဒီထက်ပိုသိုးရတဲ့အရာတွေကတော့ကျွန်တော်တို့ဟိုမမျော်လင့်တော့ဘူးကျွန်တော်တို့တောင်းဆိုချင်တာတစ်ခုပဲရှိတာကတော့ဒီအယတာပြစ်မှတ်တွေကိုပေါ့နော်တတ်နိုင်ဆုံးချောင်လဲနိုင်ဖို့ပေါ့နော်စစ်ကောင်စီကိုတောင်းဆိုချင်တာပဲပေါ့နော်ဆိုကျွန်တော်တို့ Greenie ပြည်မှာပြီးခဲ့တဲ့တပတ်ထဲမှာဆိုရင်7ရက်နေ့ပေါ့နော်7ရက်နေ့မှာဆိုရင် KM မြို့သားနေပွဲပြီးနောက်ပြည့်မှာအယတာတွေနေတဲ့နေအိမ်တွေစတင်ကြောင်းလို့ယူဆတဲ့နေတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ဟာတွေပေါ့နော်ဒါဖြစ်တယ်။အဲ့ဒီနေရာတွေကနောက်တန်းစခန်းတွေဖြစ်တယ်လို့နောက်တန်းနေရာတွေဖြစ်တဲ့အတွက်ပေါ့နော်လူထုတွေနေတဲ့စတင်ကြောင်းတွေမှာကလေးတွေစတင်ကြနေကြတဲ့အခြေအနေမျိုးဖြစ်တယ်။အဲ့ဒီနေရာတွေကိုပြစ်မှတ်ထားပြီးမှတိုက်ခိုက်တာကတော့ဒါသွားရဲလောက်ရတယ်ဖြစ်တယ်ပေါ့။သူစမ်းတော့စစ်ကောင်စီရဲ့နောက်ဆုံးဆက်သက်ပေါ့နော်နောက်ဆုံးပြစ်မှုကျူးလွန်တဲ့အရာတွေပဲပေါ့နော်ကျွန်တော်တို့မျော်လင့်လို့ရတော့မယ်မြင်ရတော့မယ်ရှင်မျိုးဖြစ်တယ
်ဒီအခုဆိုရင် KNI မှာဆိုလို့ရှိရင် KNDF အပါဝင်ပေါ့နော် KNI လက်နက်ကိုင်ဖွဲ့တွေဘက်ကနေပြီးတော့ဟိုစိုးမိုးထားတဲ့နေမြေတွေပိုင်ဆိုင်ထားတဲ့နေမြေတွေရှိလာတာတဲ့တပြိုင်နက်တည်းဒီ IEC ဆိုတဲ့ဒီ KNI ပြည်နယ်ဂျာကာလာအုပ်ချုပ်ရေးကောင်စီကိုလည်းဖွဲ့စည်းပြီးတော့ဒီအုပ်ချုပ်ရေးပိုင်းကိုလည်းဟိုဆောင်ရွက်နေတဲ့အနေအထားလည်းတွေ့ရတယ်အဲနောက်ပြီးတော့ဒီအဖွဲ့အဓိကအုပ်ချုပ်ရေးအဖွဲ့ကလည်းဒီ Federal စနစ်ပေါ်မှာအဓိကဟိုဥတည်တယ်ဆိုပေမဲ့လက်ရှိတစ်ဖက်မှာလည်းတိုက်ပွဲတွေစီရေးရစစ်ကောင်စီနဲ့ကလည်းအကြိမ်နဲ့ဟိုတိုက်ခိုက်နေရတဲ့ခါကျတော့ဒီ IEC အုပ်ချုပ်ရေးကောင်စီအဖွဲ့ရဲ့အဓိကလက်ရှိစိန်ခေါ်မှုတွေရင်ဆိုင်နေရတဲ့အခက်အခဲတွေကဘာတွေလဲရှင
်ဟုတ်ကျွန်တော်တို့ဒီစစ်ဘူကာလပေါ့နော်တော်လိုင်းရေးလုပ်နေတဲ့ကာလမှာပဲအုပ်ချုပ်ရေးတွေကိုကျွန်တော်တို့လှုပ်ဆောင်ရတယ်ဖြစ်တယ်အုပ်ချုပ်ရေးရဲ့အဓိကတာဝန်ကတော့ပြည်သူတွေကိုဝန်ဆောင်မှုတွေပြန်ပေးနိုင်ဖို့အတွက်ကိုညီမန်းတာဖြစ်တယ်ပေါ့နော်ဆိုတော့ပြည်သူတွေလိုအပ်နေတဲ့ပညာရေးကျန်းမာရေးတွေနော်ပြည်ငြိမ်အေးချမ်းရေးတွေပေါ့နော်တရားဥပဒေစိုးမိုးရေးတွေကိုကျွန်တော်တို့အကောင့်ထဲပေါ်နိုင်ဖို့အတွက်ဒါစူးစမ်းရတဲ့အုပ်ချုပ်ရေးတွေရှိတယ်အဲ့တော့ဒီအုပ်ချုပ်ရေးမှာတော့လောလောဆယ်ကတော့ကျွန်တော်တို့ရှင်းမြွနယ်ပေါ့နော်ဒါအုပ်ချုပ်ရေးမှုတွေအမြွနယ်အဆင့်ပေါ့နော်ဒီအုပ်ချုပ်ရေးတွေကိုကျွန်တော်ပြန်လည်ပြီးမှရွေးချယ်ထားတာတွေရှိပါတယ်ကျွန်တော်ရဲ့ model ကတော့ဒီအယတ္တအုပ်ချုပ်ရေးကိုကျွန်တော်တို့က၄ယောက်ပေါ့နော်ဖိတ်ခေါ်ထားပြီးမှလက်နက်ကန်အဖွဲ့စီတွေဖက်ကပေါ့နော်ဒီပါဝင်နိုင်မယ်ဆို၃ယောက်ပေါ့နော်ကိုယ်တိုင်ပေးထားပြီးမှကျွန်တော်တို့ဒီလိုလက်နက်ကန်အုပ်ချုပ်ရေးနဲ့အယတ္တအုပ်ချုပ်ရေးတွေကိုပေါင်းစပ်လိုက်တဲ့အုပ်ချုပ်ရေးမျိုးတွေကိုကျွန်တော်တို့ကဒါတည်ဆောက်နေတာဖြစ်တယ်အဲ့တော့ဒီတိဆောက်မှုကဟန်ချက်ညီစေပြီးမှပေါ့နော်ဒေတန္တရအုပ်ချုပ်ရေးလို့ခေါ်မှာပေါ့နော်ဒီမြို့နယ်အဆင့်အုပ်ချုပ်ရေးတဲ့အားကောင်းလာရင်နော်သူတို့ဘာသာသူတို့ဒီလူမှုရေးတမ်းမှာရေးတွေတိဆောက်လာနိုင်တယ်အဲ့တော့ resilient ကောင်းလာတယ်လို့ကျွန်တော်တို့ဒီပြည်သူလူထုတွေပါဝင်မှုကိုလည်းပေါ့နော်ဒါရပ်စစ်စေတယ်အဲ့တော့ကျွန်တော်တို့အခုလောဆယ်ချင်းမြို့နယ်ကိုပြီးဆုံးပြီးစီးအောင်ပေါ့နော်ဒါအုပ်ချုပ်ရေးတွေကိုချထားနိုင်တယ်လို့မကြာခင်မှာနောက်သက်သုံးမြို့နယ်ဘူးပေါ့နော်ကျွန်တော်တို့ဒါချထားလိမ့်မယ်အဲ့တချို့မြို့နယ်တွေကတော့ဥပမာဆိုလိုက်ကောမြို့ဆိုအရေးပေါ်အချုပ်ရေးကိုကျွန်တော်တို့ကဒါပြတ်တမ်းပေးပြီးမှဈာကာလတစ်ခုပေါ့နော်တတ်မှတ်ပေးလိုက်ရတယ်ဒါပေမဲ့အခုလိုက်ကောမြို့နယ်ရဲ့အချုပ်ရေးတွေကိုလည်းကျွန်တော်တို့အမြန်ဆုံးပေါ့နော်ဒါဆက်လက်ပြီးတော့ဖွဲ့စည်းပေးတော့မှာဖြစ်တယ်ပေါ့နော်အဲ့တော့ဒီအချုပ်ရေးတွေကဒီ2024ဂျွန်လလောက်ထိပေါ့နော်ကျွန်တော်တို့ရဲ့ဒီ budget year အထိကတော့ကျွန်တော်တို့သက်သုံးမြို့နယ်အပြည့်အစုံဖွဲ့စည်းနိုင်ပြီးမှ2024 2025ဒီအချုပ်ရေးအတွက်ရန်ပုံငွေတွေကိုလည်းပေါ့နော်ကျွန်တော်တို့ရှာဖွေပြီးမှဘူသမှုတွေကိုပြန်ပြီးမှပေးနိုင်ဖို့ညှော်လင့်ထားပါတယ်အဲ့ဒီတော့ရဲတွေရောနော်အတင်းဆောင်တွေနော်နောက်ထပ်ဒီ လာဝကတွေမျိုးပေါ့နော်ဒီလူရည်စင်းပြကောက်တာတွေနောက်ဆုံးကျွန်တော်တို့ရဲ့ decision ပြည်သူတွေနဲ့ပြန်လည်နေရာချထားရေးကိစ္စတွေကိုပေါ့နော်ပုံပုံကောင်းမွန်အောင်စီမံဆောင်ရွက်နိုင်ဖို့ကျွန်တော်တို့လှုပ်ဆောင်နေတာဖြစ်ပါတယ်ပေါ့နော်ဆိုတော့ဒီအုပ်ချုပ်ရေးတွေကတော့ဒီလိုပေါ်လာပေမဲ့တစ်ဖက်မှာကတော့အခက်အခဲလေးတွေရှိတယ်အထူးသဖြင့်ဒီအာဆက်သွယ်ရေးပေါ့နော်ကျွန်တော်တို့ရဲ့ပြည်နယ်သွင်းမှာဆက်သွယ်ရေးအားလုံးပြတ်စီးနေတယ်အဲ့တော့ဟိုဒီအာ internet ရနိုင်ဖို့အတွက်ပေါ့နော်ဆက်သွယ်ရေးလွယ်ကူနိုင်ဖို့အတွက်ကိုမနေ့စူးစမ်းနေရတယ်လို့လမ်းပန်းဆက်သွယ်ရေးတော်များကလည်းပေါ့နော်ပြတ်စီးခဲ့တယ်ပေါ့နော်အဲ့တော့ IEC အတွက်ဝန်ထုတ်မှုပို့ရတော့ဖြစ်တယ်ဒီလမ်းပန်းဆက်သွယ်ရေးတွေဒီဆက်သွယ်ဟိုဘာလဲအာအထုပ်ရေးတောက်တိုင်တွေပေါ့နော်ပြန်ရဖို့အတွက်ကိုကျွန်တော်တို့အင်းနဲ့အားနဲ့သုံးပြီးမှတည်ဆောက်နေရတဲ့ကာလလေးတွေဖြစ်တယ်ပေါ့နော
်ဂျင်းနီပြည်နယ်ရဲ့ခြေအနေတွေကိုတင်ပြသွားတာပါအခုတော့ကမ္ဘာမြောက်မှာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါပြီးခဲ့တဲ့သတင်းပတ်ထက်မှာရွှေစင်းနဲ့ဒေါ်လာဈေးတွေစံချိန်တွေမြင့်တက်ခဲ့ပါတယ်ဈေးကတည်းဆိုပြီးတော့ရွှေဆိုင်ပိုင်ရှင်တွေကိုလည်းဖမ်းခဲ့ပါတယ်အဖမ်းခံတဲ့သူကခံရအထွက်ပြေးတဲ့သူကထွက်ပြေးရတဲ့ကုန်သွယ်ဘက်နိုင်ငံတွေနဲ့ကုန်သွယ်တဲ့အခါမှာဒီလိုခြေအနေတွေမှာပေါ့နော်ဘာတာစနစ်ကိုကျင့်သုံးရမယ်ဆိုတဲ့ကြေညာချက်ကိုကုန်သွယ်ကြီးများနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCA ကထုတ်ပြလိုက်ပါတယ်ဘာကြောင့်ကုန်သွယ်ရေးမှာဘာတာစနစ်ကိုကျင့်သုံးရတာပါလဲပါတာစနစ်ကျင့်သုံးလို့ရှိရင်ဘလို့ကျိုးဆက်တွေဖြစ်ပေါ်လာနိုင်ပါလဲဒီအကြောင်းကိုကမ္ဘာမြို့မှာမီဒီယာမြင်ကွင်းမှာဆောင်းပါရှင်ပြည်သွင်းနိုင်ကတင်ပြထားပါတယ
်အလုံးမဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြို့မှာမီဒီယာမြင်ကွင်းကန်တာကနေကမ္ဘာကြီးက AI ခေတ်ရောက်နေချိန်မှာသမိုင်းပုံမီခစ်ကဘာတာစနစ်ကိုအသုံးပြုပြီးကုံသွယ်မဲ့စစ်ကောင်စီလောက်ရအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာဒေါ်လာဈေးရွှေဈေးတွေစံချိန်တင်မြင့်တက်သွားခဲ့တာတွေ့ရပါတယ်။စကားစကားတော့ထုံးစံအတိုင်းရွှေဆိုင်ပိုင်ရှင်တွေကိုဖမ်းပါတယ်။တချိန်တည်းမှာပဲမြန်မာတွေအတွက်ထိုင်းနိုင်ငံမှာကွန်ဒိုတွေဝယ်ပေးလို့ဆိုပြီးဝန်ဆောင်မှုပေးတဲ့ပွဲစားကုမ္ပဏီတွေကိုအရေးယူဖမ်းဆီးပြန်ပါတယ်။အဲ့ဒီလိုစီးပွားရေးလောကမှာကြီးလန့်စာစာဝရုံသုံးကားဖြစ်နေတဲ့အချိန်မှာပဲမြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI ကကုန်သွယ်ဘက်နိုင်ငံတွေနဲ့ကုန်သွယ်တဲ့အခါဘာတာစနစ်ကျင့်သုံးရမယ်ဘာတာ Transaction Arrangement BAT ကျင့်သုံးရမယ်လို့2024မေ28ရက်နေ့ကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်ဘာတာစနစ်နဲ့ကုန်သွယ်ရမယ်ဆိုတဲ့ထုတ်ပြန်ချက်ဟာအတော်ရဲစရာကောင်းပါတယ်ဒီနေ့ခေတ်ဒီနေ့ကဘာကြီးကAI ခေတ် AI ကဘာကြီး AI ဆိုတာက artificial intelligence ကိုအတူောက်ခေါ်ဆိုကြတာပါ AI ဆိုတာဉာဏ်ရည်ထုပေါ့ကဘာကြီးကဉာဏ်ရည်ထုကိုအသုံးချနေတဲ့ခေတ် AI ခေတ်ရောက်နေချိန်မှာမြန်မာနိုင်ငံမှာတော့နိုင်ငံခြားတိုင်းပြည်တွေနဲ့ကုန်သွယ်ရေးလုပ်ရမှာ barter system barter snit ကိုကျင့်သုံးရမယ်လို့ UMSCCI ကညွှန်ကြားချက်ထုတ်ပါတယ် barter snit ဆိုတာကတော့ရောင်းသူနဲ့ဝယ်သူကုန်ပစ္စည်းချင်းတိုက်ရိုက်ဖလှယ်တဲ့စနစ်ပါဥပမာဆန်ရှိသူကအဝတ်အစားလိုချင်ရင်အဝတ်အစားရှိပြီးဆန်လိုချင်သူကိုတွေ့အောင်ရှာကအလဲအလှယ်လုပ်ကြရတဲ့စနစ်မျိုးပါပြောရရင်ဘာတာစနစ်ဆိုတာလူသားသမိုင်းအစသမိုင်းပုံမြင်ခေတ်ကကုန်ဖလှယ်ရေးကိရိယာတနည်းအားဖြင့်ဈာကန်ဖလှယ်ရေးကိရိယာငွေကြေးဆိုတာမပေါ်ပေါက်သေးခင်ကကျင့်သုံးခဲ့တဲ့စနစ်ပါအလွယ်ဆုံးအရှင်းဆုံးပြောရရင်တော့ဘာတာစနစ်ဆိုတာကြောက်ခေတ်ကတုံဆွဲခဲ့တာပါဘူဂျုံမှုကြီးမဲအောင်လိုက်ဥဆောင်တဲ့စစ်တပ်ကအာဏာသိမ်းတာ၃နှစ်ကြာချိန်မှာတော့မြန်မာနိုင်ငံဟာကုန်သွယ်ရေးမှာဘာတာစနစ်ကိုကျင့်သုံးရတဲ့အခြေအနေကိုဆက်ရောက်လို့နေပါပြီ။ကြောက်ခစ်ကိုပြန်ရောက်သွားပြီလားလို့မေးရမလို့ဖြစ်နေပါပြီ။ဘာကြောင့်ဒီလိုတွေဖြစ်ရတာလဲ BBC ကတော့အချက်၃ချက်ထောက်ပြပါတယ်။ပထမအချက်ကစစ်ကောင်စီရဲ့အတင်းကျပ်စစ်မှုထမ်းခိုင်းတဲ့စစ်မှုထမ်းဥပဒေကြောင်းလို့ဆိုပါတယ်။စစ်မှုမထမ်းလို့တဲ့လူငယ်တွေနိုင်ငံသားကိုအစုလိုက်ပြုံလိုက်ထွက်ကြတယ်။ဒီတော့နိုင်ငံသားငွေဒေါ်လာလိုတော့ဝယ်ကြတယ်။တစ်ဖက်မှာလည်းလုပ်သားရင်အားဆုံးကျုံတော့ကုန်ထုတ်လုပ်ငန်းတွေကိုထိခိုက်တယ်။ထုတ်ကုန်တွေရော့ကျလာတယ်။ဒုတိယအချက်ကတော့နိုင်ငံသားပို့ကုန် export ကရပ်တန့်သလောက်နီးနီးဖြစ်နေတယ်။ဒီတော့ပို့ကုန်ကဝင်ငွေမရဘူး။ဒါ့အပြင်နိုင်ငံသားရင်းနှီးမြှုပ်နှံမှုအသစ်တွေကလည်းဝယ်မလာတော့ဘူး။ဒီတော့နိုင်ငံသားငွေမရပြန်ဘူး။တတိယအချက်ကတော့ဈေးကွက်ကိုစကားဆဘိုဟိုကချုပ်ကင်ထားတယ်လုပ်ငန်းရှင်တွေရဲ့ပို့ကုန်ရငွေတွေကိုထိန်းချုပ်ထားပြီးပို့ကုန်ရငွေရဲ့65ရာခိုင်နှုန်းကိုစကားဆဘိုဟိုပန်းကိုဒေါ်လာ2100ကျပ်နှုန်းနဲ့ပေးသွင်းရတယ် လက်ရှိမြန်မာနိုင်ငံရဲ့အခြေအနေဟာပို့ကုန်ကနေပြီးတွင်းကုန်ကများနေတယ်။ဒါကြောင့်ဒေါ်လာဈေး၊ရွှေဈေးအပါအဝင်အထွေထွေကုန်ဈေးနှုန်းတွေထိမ့်မနိုင်သိမ့်မရတက်တာလို့အချက်၃ချက်ကို BBC ကထောက်ပြပါတယ်။ဒါအပြင်နေဆက်ကုန်သွယ်ရေးကျဆင်းသွားရတာဟာလေအရေးပါတဲ့အကြောင်းချက်ဖြစ်တယ်ဆိုတာကိုလည်းမီဒီယာတွေမှာရေးသားထောက်ပြကြတာတွေ့ရပါတယ်။2023အောက်တိုဘာ29ရက်နေ့မှာစတင်ခဲ့တဲ့မြောက်ပိုင်းညီနောင်၃ဘွဲ့ရဲ့တစ်တုံညာနှစ်ခုစစ်စင်ရေးနောက်ပိုင်းအဓိကကျတဲ့နေဆက်ကုံတော်ကြီးလမ်းကြောင်းတွေကိုတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့ ERU တွေကထိန်းချုပ်ထားတဲ့အတွက်နေဆက်ကုံတော်ကြီးဟာ48ရာခိုင်နှုန်းကျဆင်းခဲ့တယ်လို့မြစည်းမသတင်းဌာနကရေးပါတယ်။အရင်နှစ်ကနေဆက်ကုံတော်ကြီးပမာဏဟာအမေရိကန်ဒေါ်လာ1ဘီလီယံကျော်ရှိရာကဒီနှစ်မှာတော့684တန်းသာရှိတယ်လို့စကားဆက်စီးပွားရေးနဲ့ကုတန်ရောင်းဝယ်ရေးဌာနရဲ့2024မေလ24ရက်နေ့ထုတ်ပြန်ချက်ကိုကိုးကားပြီးမြစီမကဖော်ပြပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့စီမံကိန်းဗန္ဒာရေးနဲ့ရင်းနှီးမြှုပ်နှံမှုဝန်ကြီးဦးတင်ထွန်းနိုင်ကတော့အခုလိုဒေါ်လာဈေးရွှေဈေးနဲ့ကုန်ဈေးနှုန်းတွေတက်နေရတာဟာစစ်ကောင်စီရဲ့အကန့်အသတ်မရှိငွေဆက်ကူတွေဘုံပေါ်လောရိုက်ထုတ်နေတာကြောင့်ဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာထောက်ပြပြောဆိုတဲ့အကြောင်းဘာမားဘီဂျီကဇွန်လ3ရက်နေ့မှာဖော်ပြခဲ့ပါတယ်စစ်ကောင်စီဟာအာဏာသိမ်းချိန်ကနေ2024မေလအထိကြက်ငွေဘီလီယံပေါင်း 3,000 ကျော်ရိုက်နှိပ်ထုတ်ဝေခဲ့တယ်စစ်တပ်ကအာဏာသိမ်းချိန် NLD အစိုးရလက်ထက်မှာနိုင်ငံခြားအရန်ငွေကြီးဟာအမေရိကန်ဒေါ်လာ 6.8 ဘီလီယံကျော်ရှိခဲ့တယ်လို့လည်းဝန်ကြီးဦးတင်ထွန်းနိုင်ကပြောဆိုတဲ့အကြောင်းဘာမားဘီဂျီသတင်းမှဖော်ပြထားပါတယ်ကုံသွယ်ရေးမှာဘာတာစနစ်ကျင့်သုံးမဲ့အပေါ်ရန်ကုန်မြို့ကပို့ကုန်သွင်းကုန်လုပ်ငန်းရှင်တဦးကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ဘာတာစနစ်ကျင့်သုံးတယ်ဆိုတာဗျာပြောရရင်တမိုင်းဥပုံမီခေတ်ကလုပ်ခဲ့တဲ့ဟာကို globalization မှာခင်မာလာလုပ်တယ်ဆိုတော့စကားဆမှာစီးပွားရေးအကျအတဲဘလောက်ကြီးနေတယ်ဆိုတာကိုပြနေတယ်ဗျာအဲ့တော့ဘာတာစနစ်ကျင့်သုံးတယ်ဆိုရင်နံပါတ်1အချိန်ပိုကုန်မယ်နံပါတ်2အခက်အခဲတွေပိုများမယ်နံပါတ်3ငွေကြေးကုန်ကြစည်ပိုများမယ်ဒီလိုစနစ်မျိုးဘာကြောင့်ကျင့်သုံးရလဲရှင်းတယ်စကားဆမှာငွေမာလို့ခေါ်တဲ့နိုင်ငံခြားအရန်ငွေကြေးလုံလုံလောက်လောက်မရှိတော့ဘူးဆိုတဲ့အဓိပ္ပာယ်ပဲဒီလိုအခြေအနေမျိုးတည်နော်ဒီလိုအခြေအနေမျိုးမှာဘာတာစနစ်ကျင့်သုံးလိုက်တယ်ဆိုတာဒီတော့ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံမှုတွေရှောင်ကြရှားကြလို့လို့ပြောလိုက်တာနဲ့အတူတူပဲနော်အဲ့တော့ဘာကိုပြနေလဲဆိုတော့တိုင်းပြည်ရဲ့စီးပွားရေးအချက်အသေးဒီ net တဲ့ net ပြီးတော့ကျေပြန့်တဲ့ချက်ပြီးပြည်သူလူထုရဲ့ဒုက္ခတွေကပိုပြီးတော့ခါတီဆိုးဝါးလာမယ်ဆိုတာကိုပြလိုက်တာ
ကုံတော်ရေးမှာဘာတာစနစ်ကျင့်သုံးရင်ဂျားကန်ကုမ္ပဏီရှာရပါမယ်ဒါကြောင့်အဆင့်တွေပိုများမယ်အချိန်တွေလည်းပိုကြမယ်ကုန်ကြမ်းစည်တွေပိုများလာမှာသေးကြပါတယ်ကုန်ကြဈေးတွေများလာရင်ကုန်စည်ဈေးနှုန်းတွေကလည်းတက်လာမှသာဖြစ်ပါတယ် ID kit digital kit online ဝန်ဆောင်မှု kit ကြီးမှာစကားစကားဘာတာစနစ်ကျင့်သုံးမယ်ဆိုတော့ငိုအားတဲ့ရေအားတန်လို့ဆိုရမလို့ပါပဲဒါဟာစကားစအနေနဲ့စီးပွားရေးကိုမကင်တွယ်တတ်ဘူးမစီမံနိုင်ဘူးဆိုတာကိုတက်တည်ပြလိုက်တာလည်းဖြစ်ပါတယ်ဒါကြောင့်လဲစီးပွားရေးပညာရှင်ပမောက်ခတ်ဒေါက်တာမြတ်မောင်ကမြန်မာပြည်ဆင်းရဲတွင်သို့သွားရလမ်းတဘာမာရုတ်တူပိုဗာတီဆိုတဲ့စာအုပ်မှာမြန်မာစစ်ဘုတ်ချုပ်တွေဟာတိုင်းပြည်ရဲ့စီးပွားရေးကိုခွစီးထားတဲ့ဓမြကြီးတွေတဲ့တိုင်းပြည်ကိုသာချမ်းသာအောင်မလုပ်တတ်ကြတာသူတို့မိသားစုတွေကိုတော့ကြီးကြီးတဲ့ချမ်းသာအောင်လုပ်တတ်ကြတယ်လို့ရေးသားခဲ့ပါတယ်ခမညာ
ပြည်တွင်းနိုင်ငံရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်အခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများအလဲကိုရောက်လာပါပြီဒီပတ်မှာတော့မြောက်ဝီကိုခြေတဲ့စစ်ကောင်စီရဲ့ထိုးစစ်အကြောင်းကို ISP မြန်မာကတုံ့တက်ထားပါတယ
်မြန်မာထိုင်းနယ်စပ်ကမြောက်ဝီမြို့ကိုအပြည့်အဝပြန်လည်ထိန်းချုပ်နိုင်ဖို့အောင်စီရဆိုတဲ့စစ်စင်ရေးနဲ့စစ်ကောင်စီကချိုးပန်းနေကြတာလနဲ့ချီကြခဲ့ပါပြီ။ဒါပေမဲ့အင်အားထောင်ချီပါတဲ့အဲ့ဒီစစ်စင်ရေးဟာအခြေအနေမလှဖြစ်နေပါတယ်။ဒ ဒါနဲ့ပတ်သက်ပြီးအခုတစ်ပတ် ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုမှာအချက်အလက်အခြေပြုပြီးသုံးသပ်ဖော်ပြသွားပါမယ်စက်ကောင်စီဟာနေချားဆောင်တက်လက်ထဲပေးထားရတဲ့မြဝရီမြို့ကိုအပြည့်အဝပြန်လည်စစ်စင်ရေးတရက်ဖော်ဆောင်ပြီးကြိုးပမ်းနေပါတယ်စစ်စင်ရေးအမည်ကိုတော့ကုန်းမောင်ဘရင်အလောင်းမင်းတရားရဲ့နာမည်အောင်စေရလို့ပေးထားပါတယ်ကရင်နဲ့မွန်ပြည်နယ်အခြေစိုက်တပ်ရင်းတပ်မတွေအပြင်ရှမ်းပြည်နယ်အခြေစိုက်တပ်မ55ရဲ့တပ်သားတွေကိုပါခေါ်ထားပါတယ်တပ်မ55ရဲ့တပ်ရင်းတွေအပြင်အရင်တပ်မမှုဟာလောက်ကင်တိုက်ပွဲတွေမှာတပ်ရင်းလိုက်လက်နက်ချခဲ့ပူပါတယ်လက်နက်ချအစင်လာရှိတဲ့တပ်မ55လက်အောက်ခံတပ်ရင်းတွေကိုကရင်ပြည်ကိုထတ်ဖို့တာကထူးခြားပါတယ်စစ်ကောင်စီကတော့ကရင်ပြည်နယ်မှာအောင်စေရအမည်နဲ့စစ်စင်ရေးဖော်ဆောင်တာမျိုးမရှိဘူးလို့ညင်ထားပါတယ်အောင်စေရစစ်စင်ရေးဟာတလကျော်ကြာလာပြီမဲ့စစ်ရေးရည်မှန်းချက်ဖြစ်တဲ့မြဝတီမြို့နာကိုမကတ်နိုင်ခဲ့ပါဘူးအောင်စီရစစ်ကြောင်းဟာကော့ဂရိတ်မြဝတီအာရှလမ်းတစ်ကိုတုံးပြီးဒိုးစစ်ဆင်နေပေမဲ့ရှေ့မတူးနိုင်ပဲလမ်းခုလက်မှာတန့်နေပါတယ်မြဝတီနဲ့မိုင်20ဝေးတဲ့တော်တော်ရေကုန်ကနေရှေ့ဆက်မတူးနိုင်ပဲဖြစ်နေတာပါပုံမှန်အားဖြင့်ကော့ဂရိတ်ကနေမြဝတီကိုသွားဖို့တနားရီနီးပါးသာကြာမြင့်ပါတယ်စစ်ကောင်စီစစ်ကြောင်းကတော့နှစ်လနီးပါးကြာလာပေမဲ့မြဝတီမြို့ထိမရောက်နိုင်ပဲပြိမ့်မိနေတာပါရှေ့တိုးမရတဲ့စစ်စင်ရေးတွေနဲ့အတူစစ်ကောင်စီရဲ့အင်အားပြုံးတိမှုတွေကလည်းသူ့ဖို့ကြီးမားတဲ့ပြဿနာဖြစ်နေပါတယ်စိတ်ဓာတ်ပြက်ပြားနေသလိုနေမြေလည်းမကျွမ်းကျင်တဲ့တပ်မ55ကိုကရင်ပြည်နယ်ပို့ရတဲ့အထိဖြစ်နေတာကလည်းစစ်တပ်မှအင်အားရုတ်ရော့နေတာကိုပြသနေတာပါဒါပေမဲ့စစ်တပ်အင်အားရုတ်ရော့မှုကိုပြန်လည်ဖြစ်တင်ဖို့စစ်ကောင်စီဟာနှီးမျိုးစုံနဲ့လှုပ်ဆောင်နေပါတယ်ပြည်သူစစ်မှုထမ်းဥပဒေအောက်ကနေတင်နန်းပေးနေတာလဲဇွန်လအထိတတိယအတုပ်အထိရှိလာပါပြီအပတ်စဉ်တစ်ခုကိုလူဦးရေ9000ခေါ်ယူဖို့ရည်မှန်းတာကြောင့်အခုဆိုတပ်သားအသစ် 15000 လောက်အထိစုဆောင်းနိုင်ခဲ့ပွဲရှိပါတယ်အခုနှစ်ဇွန်လအတွင်းမှာလဲအငိမ့်စားတက်အရာရှိ1400ကျော်ကိုနေပြည်တော်စီစင့်ခေါ်ခဲ့ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါခုတော့လူလူမြင်တွေကိုနားထောင်ကြအောင်ပါမြန်မာပြည်မပေးစာတွေကိုမအေးတန်တာကျော်ကခုလိုစူးစီးတင်ပြပြန်ကြားပေးထားပါတယ
ရှင်ပြည်တော်မင်္ဂလာပေါင်းနဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တို့လေးနဲ့စာချင်ပါတယ
ဥပခါဆိုတဲ့တော်ရရှင်ကမြန်မာပြည်ကအမှန်သတင်းတွေအတွက် VOE ကိုပဲအားကိုးနေရပါတယ်။ဟိုဘက်ကသတင်းတွေကိုမယုံရပါဘူးလို့ရေးလာပါတယ်။နိုင်မနာဆိုတဲ့တော်ရရှင်ကသတင်းမှန်တွေအထူးသတင်းတွေထုတ်လွှင့်ပေးလို့ VOE အထူးကျေးဇူးပါ။သတင်းလေးတွေနားထောင်ရတာအားရပါတယ်။သတင်းတလေတွေလည်းထုတ်လွှင့်ပေးပါနော်တဲ့။ဟုတ်ကဲ့ပါ။နောက်ဆုံးရသတင်းတွေကိုကျွန်တော်တို့နေ့စဉ်ဒီနေ့၃ချိန်ထုတ်လွှင့်ပေးနေပါတယ်နော်။ring ဆိုတဲ့တော်ရရှင်ကတော့ VOE ကို internet line မရှိတဲ့နေရာမှာဆိုရင် radio နဲ့ပဲအမြဲတမ်းနားဆင်ဖြစ်ပါရဗျာ။ဟုတ်ကဲ့ကျေးဇူးတင်ပါတယ်နော်။ဦးချောင်မြင့်ဆိုတဲ့တော်ရရှင်ကလည်း internet ခက်ခဲတဲ့ကြားကနှီးမျိုးစုံနဲ့စူးစမ်းကြည့်ရှုနားဆင်နေရပါတယ်။ဟုတ်ကဲ့ပါအထူးကျေးဇူးတင်ပါတယ်ရှင်။ view in messenger ကို share ရေးပြီးတော့သတင်းတို့သတင်းချုပ်လေးတွေရယူခြင်းမှာလည်းဆိုပြီး email သတင်းတွေပေးပို့လာတဲ့တော်ရရှင်တွေကိုတစ်ခုမှခြင်းမှာရယ်เนาะ email လိပ်စာတိကျထည့်ပေးလိုက်ပါရှင်ကျွန်တော်တို့ email သတင်းတွေပို့ပေးလိုက်ပါမယ်ကျေးဇူးတင်ပါတယ်Samsung ဆိုတဲ့တော်ရှင် Messenger မှာမေးလာတာကတော့ North Zone ရဲ့ Vlog Facebook page မရှိဘူးလားသိချင်ပါတယ်ဟုတ်ကဲ့ပါ North Zone Vlog ကဒီသက် Facebook စာမျက်နှာတော့မရှိပါဘူးเนาะ View Facebook စာမျက်နှာမှာတော့အပတ်စဉ်အစီအစဉ်တွေကိုတင်ပေးပါတယ်ရှင်အဲ့ညမှာတွားပြီးကြည့်နိုင်ပါတယ်တင်ဆက်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ရှင်တွေပြန်ရေးလာကြတဲ့မှတ်ချက်တွေဒီတစ်ပတ်ဝေမျှပေးသွားခြင်းပါတယ်။ဒုံသိအောင်ဆိုတဲ့တော့ရှင်ကတော့ရခိုင်ပြည်စစ်တွေမျိုးရဲ့အနားမှာရှိပြိုင်းပြူရွာကကိစ္စအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ရေးလာတာပါ။သူကဖိုးချုံဆောင်မင်းထွန်းကငင်းပယ်တယ်ဆိုတဲ့အဲ့ဒီပြိုင်းပြူရွာမှာစစ်ကောင်စီစစ်တပ်ကဒီအရဲသားတွေကိုတပ်ဖြတ်တဲ့ကျူးလွန်မှုမလုပ်ပါဘူးဆိုပြီးတော့ဗိုလ်ချုပ်စော်မင်းထွန်းကညင်းပယ်တဲ့တဲ့င်းဖြစ်ပါတယ်။ဒီတော့ရှင်ကဗိုလ်ချုပ်စော်မင်းထွန်းကညင်းပယ်တယ်ဆိုတဲ့တဲ့င်းကိုကျွန်တော်ပြည်သူတယောက်အနေနဲ့လက်မခံနိုင်ပါဘူးဗျာ။ဗိုင်းပြူရွာရဲ့ရွာကန်သူရဲ့အတန်ဖိုင်ကျွန်တော်မှရှိပါတယ်။ဖြစ်နိုင်ရဲ့ view ရဲ့တဲ့င်းမှာကဘာကတယောက်ဖော်ပြပေးစေချင်ပါတယ်တဲ့။တော့ရှင်တယောက်ရေးလာတာဖြစ်ပါတယ်။သတင်းတစ်ပတ်နှစ်ပတ်အတွင်းမှာမြန်မာနိုင်ငံမှာတော်တော်လေးခရဲရိုက်စီတဲ့သတင်းကတော့မြန်မာနိုင်ငံမှာရွှေဈေးဒေါ်လာဈေးတွေနဲ့ပတ်သက်တဲ့သတင်းဒေါ်လာဈေးတွေနဲ့ပတ်သက်ပြီးတော့အဖမ်းဆီးသတင်းတွေဖြစ်ပါတယ်နော်မြန်မာနိုင်ငံမှာရွှေဈေးမတည်ငြိမ်အောင်လုပ်တယ်ဆိုတဲ့ဆွဆွဲခြင်းနဲ့လူတို့ချို့ကိုဖမ်းဆီးစစ်ဆေးနေတယ်လို့အာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပေမဲ့ရွှေဈေးကလည်းကျသွားတာမျိုးမရှိပါဘူးရွှေဆိုင်ပိုင်ရှင်ပါဝင်ရွှေလုပ်ငန်းနဲ့ဆက်နွယ်သူတို့ချို့လည်းတင်းရှောင်နေကြတာဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်နေမှာနတိမင်္ဂလာဆိုတဲ့သောရရှင်က
မတည်ငြိမ်တဲ့အချိန်မှာကုံတယ်ဘဝကစွန်စားရလွန်အားကြီးပါတယ်ဈေးကွက်ကသူ့သဘောသူ့ဘာသာသူပဲသတ်မှတ်သွားတာဈေးကွက်ကိုအမိတ်ပေးရင်အကြက်ကန်ရင်ဈေးကွက်ပြက်တာပါပဲအဲ့ဒီမှာမှောင်ကိုဈေးကွက်ကြီးပေါ်လာပါလိမ့်မယ်လောက်ကြပေါ့အခုလဲအစဉ်ပြေနေကြတာမှမဟုတ်တာကိုအတုံးမကြတိုင်းသူများပြဿနာရှာတာကတော့တကယ့်ကိုလူမဆန်မှုပါ
တန်ထွန်းဆိုတဲ့သောရရှင်ကတော့ပညာမဲကတော့အကျဉ်းရံအေးအေးယူလိုက်ရင်ရပြီလို့လူပိန်တွေတွေ့တတ်တယ်တဲ့ပညာနဲ့စင်ချင်းစဉ်းစားနိုင်မှုအားနဲ့ဘရင်ကိုတက်ရင်ဘရင်လုံးလို့ရတဲ့ခင်မမဟုတ်တာအုံနောက်က21ရာစုအထီးဒီတိုင်းမှာပဲတဲ့အဲ့လိုအမျော်မြင်ခြင်းခဲ့လို့လေမြမကြီးမှာမှောင်ခိုစေးမှောင်ခိုလုပ်ငန်းတွေကြီးထွားလွှမ်းမိုးခဲ့တာပါလို့ရေးလာပါတယ်သောရရှင်တယောက်မိုက်ကယ်ဂျော်ကမေးလာတာကတော့90အောက်ထိဆင်းနိုင်သေးလားဗျာတဲ့သူကြီးညွန့်တာရွှေဈေးသိန်း90ဖြစ်ပါတယ်အဲ့တော့ရှင်တရားဝင်ပြီးတော့ပြောထားပါရဲ့သူကိုအနာကက်ဆိုရဲတော့ရှင်မ
မစင်းပါဘူးမြမယူမတက်ပြီးပြန်စင်းတာတခູ່မှမရှိပါဘူးအခုကတော့တနက်ပြပြီးရွှေကုံတွေတွေကိုဖမ်းလို့သာဈေးကြတာကြလေခဏပဲတဖြည်းဖြည်းပြန်တက်မှာပါကို90ကလေးက60ရောက်မယ်ပြောထားတာဒီနှစ်တည်းကိုမထင်ထားတာကအဲ့လောက်မြန်မယ်မှန်း50အကိုထီရောက်ပြီမဲ့60တော့မရောက်ခဲ့ဘူးကိုထင်တာကဒီနှစ်တည်းအသေးစားပေါက်ရောက်မယ်အရန်မြန်ရင်7လ9လပိုင်းလို့ထင်ထားတာအခုဖမ်းလိုက်လေခဏပါတေချာပေါက်ပြန်တက်မှာပါ52သိန်းပေါက်တယ်ဆိုတာဘယ်ဆိုင်ဝယ်လို့ရလို့လဲပြန်တက်မှာစိတ်ချသူတို့အဖကဘလောက်နဲ့ဘလောက်မြန်မာကျပ်ငွေတွေရိုက်ထုတ်ထားမှမသိဘူးအဲ့တော့ပြန်တက်မှာပဲလေ US ရွေးကောက်ပွဲနီးလို့ Wall Street ဈေးတက်ရင်တေချာပေါက်ပြန်ကိုတက်မှာ
ဝင်းဆိုးဆိုတဲ့တော်ရှင်ကတော့ရွှေဈေးတက်ကြကျန်တာကိုရွှေဆိုင်တွေကဘယ်ကြိုက်မှာတော့ငိမ့်မသူတို့စားရတာအယောင်းဝယ်ပို့ဖြစ်တာလေအရင်ငါးဘိတ်တာလက်ဝယ်ရှိရဲ့ရွှေဆိုင်လေးဘိတ်တာပဲရှိရောအစိုးရကနားမလဲတော့မယောင်ရာစီလူတာပါပဲလို့ဆိုလာပါတယ်သူ့လိုပဲရေးလာနောက်ထပ်တော်ရှင်တယောက်ကမင်းမင်းဖြစ်ပါတယ
်နောက်ဆိုရင်ကျဲဥဈေးတက်တာကျက်မွေးမြူရေးတမားကြောက်ဆိုပြီးအဖမ်းခံရလိမ့်မယ်ဆန်ဈေးတက်တာလေတမားတွေအထွက်တိုးအောင်မလုပ်လို့ဆိုပြီးလေတမားတွေကိုလိုက်ဖမ်းမယ်လေတွေလိုက်သိမ်းမယ်ငါးစည်းတက်တာရေလုတ်သားတွေငါးမိအောင်မဖမ်းနိုင်လို့ဆိုပြီးပင်လယ်ပြင်မှာရေလုတ်သားတွေကိုရှာဖမ်းမယ်အဲ့လိုတွေဖြစ်လာမှာနော
်ဒါကတော့ဒီဖမ်းဆီးမှုကနေပြီးတော့ဒီဈေးတွေအပြောင်းလဲဖြစ်မှာမဟုတ်ပါဘူးအုပ်ချုပ်သူတွေရဲ့စီးပွားရေးဖြူဟာမှားနေလို့ဖြစ်ပါတယ်ဆိုတော့ရေးလာကြတာပါဒါပေမဲ့သောရရှင်တယောက်ကတော့ဒီလိုဖမ်းဆီးတာကိုထောက်ခံပုံရပါတယ်ကဘာကျော်ဆိုတဲ့သောရရှင်မ
မလုတ်ရင်လည်းမလုတ်နဲ့လုတ်ရင်လည်းထိထိမိမိလုတ်ပါကုံစည်းနှုတ်နေကြောက်ပြည်သူတွေထမင်းငတ်တော့မယ်သိန်း90အထက်ရောင်းတဲ့ဆိုင်ပြည်သူပိုင်သိမ့်လိုက်ပါလားဘယ်ကောင်းမှဈေးတက်ရင်မှမဟုတ်တော့ဘူးလေ
ဘယ်သူမှဈေးမတက်ရအောင်ပျော်ဖြုတ်ပါဆိုတဲ့ဒီသောရရှင်ရေးလာတာကိုတော့လက်ရီချိုဆိုတဲ့သောရရှင်အခုလိုမျိုးပြန်ပြီးတုံ့ပြန်လာပါတယ
်အဲ့ဒါလို့ဖမ်းလိုက်တာနဲ့ကြသွားတာမှမဟုတ်တာစာမတင်ခဲ့ရဘူးလားရှင်ငွေကြေးတန်ဖိုးကကျနေလို့ကိုတန်ဖိုးကကွာလာတာပါနော်ရွှေဈေးကတကဘာလုံးတက်တယ်တခြားအတိုင်းမီကငွေကတန်ဖိုးရှိလို့တိတ်ပြီးတော့မသိသာတာပါဒီကပတ်စံကအိမ်သား30ခုဖြစ်နေပြီလေအုံနှောင်မရှိလုံနိုင်စွမ်းမရှိပညာမရှိပဲနဲ့လိုက်ဖမ်းနေတာနဲ့ပြေလည်နိုင်တာမျိုးမဟုတ်ပါဘူးနော
်ဒါကတော့မြန်မာနိုင်ငံမှာရွှေဈေးငွေဈေးအဆမတန်တက်လို့ဒီဈေးတွေနဲ့ပတ်သက်ပြီးတော့လူတွေကိုလိုက်ပြီးတော့စစ်ကောင်စီကဖမ်းဆီးတာနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့အမြင်တွေကိုရေးလာကြတာဖြစ်ပါတယ်အခုလိုမျိုးမြန်မာနိုင်ငံကဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးချင်တယ်ဆိုရင်တော့ကျမတို့ VOE ကိုအီးမေးဒါမှမဟုတ် Messenger ဒါမှမဟုတ်လည်းအခုလိုသတင်းတွေအောက်မှာမှတ်ချက်တွေလာပြီးတော့ရေးသားနိုင်ပါတယ်နော်ဒါရရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်ဒါရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမကောင်းမှုအစဉ်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်နော်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းမြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို View မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ Print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို View Internet စာမျက်နှာနဲ့ဖုန်းပေါ်က View App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။အခုဆက်ပြီးတော့ကမ္ဘာတလောကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ W တက္ကသိုလ်တစ်ခုက E. coli bacteria တွေကိုသုံးပြီးယူရို2024ဘောလုံးပြိုင်ပွဲအတွက်ပွဲစဉ်အကျိုးခံမှန်းချက်တွေထုတ်နေပါတယ်။ချီလီနိုင်ငံကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေဟာစွန့်ပစ်ထားတဲ့စပယ်တွေကိုသုံးပြီးရေထဲရောက်သွားတဲ့ရေနံစည်တွေကိုတန့်စင်ပေးနေပါတယ်။ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကိုချင်းညာနဲ့မခင်ဖြူထွေးတို့ကတင်ဆက်ထားပါတယ
်။ဂျာမနီနိုင်ငံမှာလာမယ့်ယူရို2024ဘောလုံးပြိုင်ပွဲအတွက်ဂျာမနီတပ်တို့တစ်ခုဟာဤကိုလိုက်ပတီးရီယာတွေနဲ့ပွဲစဉ်အကျိုးခံမှန်းချက်တွေထုတ်နေပါတယ်။အခုစမ်းသပ်ချက်မှာတော့စကော့လန်ဘက်မှာပတီးရီယာတွေကပိုပေါက်ဖွားနေတဲ့အတွက်ဂျာမနီအသင်းနဲ့ကစားမဲ့အဖွံ့ပွဲမှာဂျာမနီကအားသာနေတယ်လို့ခံမှန်းချပါတယ်။သတိစံတွေကိုရှေ့ဖြစ်ဟောဆရာအနေနဲ့အသုံးပြုပြီးဘောလုံးကွင်းခံမှန်းချက်ထုတ်တာအဆန်းတော်မဟုတ်ပေမဲ့လည်းဘောလုံးကွင်းပုံစံဖန်တီးထားတဲ့တက်ခွဲခန်းသုံးပတီးရီယာမူရဲ့ပလတ်စတစ်ပြားတွေထဲမှာဘယ်အသင်းနိုင်မလဲဆိုတာကိုခံမှန်းနေတာပါ။ဂျာမနီနဲ့စကော့လန်အလံပုံတွေနဲ့ဂိုးတိုင်ပုံတွေရေးဆွဲထားပြီးဘက်တီးရီးယားပိုးပေါက်ဖွားတဲ့ဘက်ကဂိုးပိုသွင်းခံရလိမ့်မယ်ဆိုပြီးယူဆခံမှန်းထားတာပါဂျာမနီဘောလုံးအသင်းအနေနဲ့လက်တလို့ပြိုင်ပွဲရလဒ်တွေအရနောက်ဆင့်တွေမတက်ခရင်လေတခြားအသင်းတွေအတွက်ရလဒ်တွေကိုခံမှန်းရမှာဒီဘက်တီးရီးယားတွေကိုတုံနိုင်ပါတယ်အခု E. coli ဘက်တီးရီးယားတွေဟာလူရဲ့ဥထဲမှာတွေ့နိုင်တဲ့ဘက်တီးရီးယားတွေဖြစ်ပြီးလူကိုအန္တရာယ်မပေးနိုင်တဲ့အမျိုးအစားလည်းဖြစ်ပါတယ်အခုဘက်တီးရီးယားတွေရဲ့ခံမှန်းချက်မှန်မှန်ကတော့လ လာမယ့်ဇွန်လ14ရက်နေ့ဂျာမနီနိုင်ငံမြူးနှင်းမြို့မှာကျင်းပမယ့်ဖွင့်ပွဲမှာမြင်တွေ့ရမှာပါရှင
်ချီလီနိုင်ငံကသဘာဝပတ်ဝန်းကျင်ထိန်းသိမ်းသမားတွေဟာစွန့်ပစ်ထားတဲ့စပိန်တွေကိုသုံးပြီးရေထဲရောက်သွားတဲ့ညင်နန်တွေကိုတန့်စင်ပေးနေပါတယ်ချီလီမှာရှိတဲ့ Matter of Transparita အဖွဲ့ကဖန်တီးထားတဲ့ဒီနီလန်းဟာစကားအိတ်ထဲမှာစပိန်မွေးတွေခွေးမွေးတွေကိုထည့်ပြီးမြစ်ထဲချောင်းနဲ့ကန်တဲနဲ့ရေစင်းပေါက်ကရေနံတွေကိုတန့်စင်ပေးနေတာပါ။စပင်မွှေးတွေဟာသဘာဝအပေါက်ကလေးတွေပါတဲ့အတွက်စီတွေကိုစုပ်ယူနိုင်ပြီးလေးလံတဲ့တတ်တူတွေနဲ့ဘက်တီးရီးယားတွေကိုပါတန့်စင်နိုင်တာပါ။အလေးချိန်စပင်1ကီလိုဟာရေနံ5လီတာကိုတန့်စင်နိုင်တယ်လို့ချီလီပရာဟီတာအဖွဲ့ကထွေထွေမန်နေဂျာကပြောပါရတယ်။အဲ့ဒီအဖွဲ့ရဲ့နောက်ထပ်လုပ်ငန်းတစ်ခုကတော့စပင်မွှေးတွေကိုဖြာလို့ရက်ပြီးမြေကြီးအစိုးတက်ကိုထိန်းတဲ့လုပ်ငန်းဖြစ်ပါတယ်။အဲ့ဒီလိုထိန်းထားနိုင်တဲ့အတွက်အငွေ့ပြန်တာနဲ့ရေသွင်းဆိုင်ပြိုးတာမှာရေကိုချွေတာနိုင်တာပါချီလီနိုင်ငံတော်ဝန်စပင်းညှက်ဆိုင်တွေကစပင်းတွေကိုရယူပြီးတော့အခုလိုနီးလန်းနဲ့တန့်စင်မယ်ဆိုရင်လူတယောက်ရဲ့စပင်းဟာရေလီတာ2000အထိတန့်စင်နိုင်ပါတယ်ခင်ဗျာ
မေဂန်ပြောင်စုမှာခပ်ပေါ်နေတဲ့စီကီတာပရစ်မျိုးနွယ်ဝင်အကောင်လေးတွေကိုကူးဆက်တဲ့မှုတစ်မျိုးသောလင်းစိတက်ကြွတဲ့ဇွန်ဘီဖုတ်ကောင်လေးတွေအဖြစ်ပြောင်းသွားစေတယ်လို့ရှီကာဂိုမြို့ဖီပြရိုက်ကကျွမ်းကျင်သူတွေကပြောပါရယ်အကောင်အားလုံးရဲ့စုစုပေါင်း10ရာခိုင်နှုန်းလောက်ကူးစက်ခံရလိမ့်မယ်လို့သိပ္ပံပညာရှင်တွေကခန့်မှန်းထားပြီးဒီမို့ကူးစက်ခံရတဲ့အကောင်လေးတွေဟာတွေးသမျှအကောင်နဲ့မိတ်လိုက်ဖို့ကြိုးစားတာပါ73နှစ်နဲ့18နှစ်ကြာမှတခါထွက်လာတတ်တဲ့ဒီအကောင်လေးတွေဟာအခုဆိုရင်နားညိယုံနေမှာကပဲစိတ်ကိုပြောင်းလဲစေပြီးလိမ့်စိတ်တက်ကြွတဲ့အဖြူရောင်မှုတစ်မျိုးကူးစက်ခံနေရတာပါဒီမို့တမျိုးဟာစီဂီရာရဲ့ဝမ်ပိုင်းနဲ့လေရင်ကစိတ်ပိုင်းနာကိုကူးဆက်တာဖြစ်ပြီးတော့လေဆက်ဆန်တဲ့အခါတကောင်နဲ့တကောင်ကူးဆက်တာဖြစ်ပါတယ်။ဒါကြောင့်စီဂီရာတွေအထက်ကတော့လေငါးတစ်ဆင့်ကူးဆက်တဲ့ယောဂါလို့ခေါ်ဆိုနိုင်ပြီးလူတွေကတော့ကူးဆက်နိုင်တာမျိုးမရှိသေးတာကြောင့်စိုးရင်စရာမရှိဘူးလို့သိပ္ပံပညာရှင်တွေကပြောပါတယ်ရှင်
။ VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာသတိပြုကြည့်ကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
ပတ်စဉ်စီစဉ်တွေကိုတင်ပြလို့အပြီးမှာတော့တရင်ကြီးကျုပ်ကိုဆက်ပြီးပြောပြပါအောင်မယ်အစ္စရေးစစ်တပ်ကဒဇာဂန်၄ခုကိုကယ်ထုတ်ခဲ့တဲ့စစ်စင်ရဲ့အပြီးနောက်တည့်တရင်ကလေးနေ့မှာတော့အစ္စရေးကဂါဇာကိုဆက်ပြီးစစ်စင်တိုက်ခိုက်နေပါတယ်ဂါဇာမှာရှိတဲ့အန်ယူစီရက်နေရာကဒဇာဂန်၄ခုကယ်ထုတ်ခဲ့တဲ့အစ္စရေးစစ်စင်ရဲ့အတွင်းပါလက်စတိုင်းနေရာ54ဦးထက်မလဲသေဆုံးခဲ့ပြီးကလေးငယ်က64ယောက်အမျိုးသမီးက58ယောက်ပါဝင်တယ်လို့ဟားမတ်အစိုးရပြန်ကြားရေးယူကထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီစစ်စီအမှာပါလက်စတိုင်းတရားအောက်ပဲသိဆုံးခဲ့တယ်လို့သူတို့သိရပြီးအဲ့ဒီလူတွေတဲ့တိုက်ခိုက်ရေးသမားတွေနဲ့အရက်သားတွေဘယ်လောက်ပါဝင်နေကြသလဲဆိုတာကိုတော့မသိရသေးပါဘူးလို့အစ္စရေးစစ်တပ်ကထုတ်ပြန်ခဲ့ပါတယ်။အစ္စရေးထူးတပ်ဖွဲ့အရာရှိတဦးလည်းသိဆုံးခဲ့တယ်လို့အစ္စရေးစစ်တပ်ကဆိုပါတယ်။အဲ့ဒီတနင်္ဂနွေနေ့မှာပဲလောက်ခဲ့တဲ့ဥရောပပါလီမန်ရွေးကောက်ပွဲတွေမှာတော့ဂျာမနီနဲ့ဩစတြီးယားနိုင်ငံတွေကလက်ရဇွန်ပါတီတွေတည်တာအားကောင်းလာနေတယ်လို့စစ်တမ်းတွေမှာဖော်ပြပါတယ်။ဥရောပပါလီမန်အတွက်တနင်္ဂနွေနေ့ကမဲပေးကြရမှာဂျာမနီလက်ရှိအနိုင်ရပါတီတွေကဥဆောင်နေပေမဲ့လည်းဂျာမနီလက်ရပါတီတွေကပိုပြီးနေရာရလာတယ်လို့ပြောပါတယ်။လက်ရှိဂျာမနီဝန်ကြီးချုပ်အိုလာဖ်ရှိုးဆက်ညွန်ပေါင်းဆိုရတဲ့မှာရှိတဲ့ပါတီ၃ခုလုံးဟာနေရာတော်တော်များများလက်လွတ်လိုက်ရပါတယ်။လူရဲ့သန်း450ကိုကိုစားပြုတဲ့ဥရောပပါလီမန်မှာလက်ရပါတီတွေပို့ပြီးအနိုင်ရလာမယ်လို့ခံမှန်းထားချက်အတိုင်းရွေးကောက်ပွဲအကြိုရလာစစ်တမ်းတွေမှာလည်းဒီအတိုင်းတွေ့ရတာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ပြည်ထောင်နိုင်ငံချစ်ချည်ရေးခေးစဉ်ကိုဆုံးသတ်လိုက်ပြီးအမေရိကန်ပြည်ထောင်စုကိုတနင်္ဂနွေနေ့ကပြန်လည်ထွက်ခွာလာပါပြီမထွက်ခွာမီမှာတော့ပြည်ထောင်မှာရှိတဲ့ Enman American စစ်သည်ချင်းကိုတွားရောက်ကာရဝါပြုခဲ့ပါတယ်သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့ပြည်ထောင်ခေးစဉ်တုန်းကတော့အဲ့ဒီလိုမတွားရောက်ခဲ့ပါဘူးခင်ဗျာဒီနေ့နဲ့ထုံးလင်းချက်တွေကိုအစကူပဲဆုံးသတ်ပြစေဒီနေ့နဲ့အစီအစဉ်ထုတ်လို့ရမှုကနားလောင်ပါအခုအစီအစဉ်တွေကိုရေဒီယိုကလည်းလိုက်ထုံမီတာ24 40နဲ့51လိုက်လက်မီတာ190အပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ် တော်ရရှိများနဲ့တော့မြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်ကြမ်းမှာရှင်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျွန်တော်တမောင်းသားမှာ